Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ10ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383နဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကမ်းမြောင်မှာရှိတဲ့ရာဖာကိုအစ္စရေးကထိုးစစ်ဆင်တဲ့အပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေတိုးလာနေပါတယ်အမေရိကန်ကစစ်ရေးအစ္စရေးကိုပို့ပေးမဲ့လက်နက်တွေဆိုင်းငံ့ထားပါတယ်ဂျပန်နဲ့ရုရှားအကြမ်းနဲ့မြန်ပိုင်ဆိုင်မှုကိစ္စနဲ့သဘောထားကွဲလွဲမှုတွေဖြစ်နေပါတယ်ဒီသတင်းတွေအပါအဝင်တခြားထစ်တန်းရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကရင်ပြည်နယ်မှာအခြေစိုက်တဲ့စစ်ကောင်စီတပ်ဖွဲ့ကစခန်းတွေကိုဒီစစ်ကောင်စီကစွန့်ခွာနေတယ်လို့ကရင်အမျိုးသားစီယုံ KNU ကသတင်းထုတ်ပြန်ပြောဆိုလိုက်ပါတယ
်အကောင်လုံးဆိုရင်တော့၅ခုတော့မကပါဘူးစခန်းတွေကတော့ဟိုအတွင်းပဲဒီမှာလဲသူတို့စွန့်ခွာကြတော်တော်များတော့ဒီပပုံဒီပဲအပေါ်ပဲကြောပါလဲကြွရတယ်သူတို့စွန့်ခွာကြတော့
ကရင်ပြည်နယ်ဘက်ကစီရဲသတင်းအပြည့်အစုံနဲ့အတူရခိုင်ပြည်နယ်မှာတော့လက်နက်ကင်ပြိပခါတွေကြားလက်နက်ကြီးနဲ့ပစ်ခတ်ခံရတာမိုင်းပေါက်ကွဲတာကြောင့်အရက်သားထိခိုက်သေဆုံးမှုတွေပိုပြီးတိုးလာနေတဲ့အခြေအနေနောက်သခိုင်းတိုင်းကမ်ဘလူမှာတော့ဒီတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေနေရက်ကိုဆုံခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့အနေအထားနောက်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ဘကတာတီထောင်ချင်း88နှစ်ပြည့်မှာတော့နိုင်ငံရေး80ခြေလမ်းမဲ့အခြေအနေတွေအကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြပြပေးပါမယ်ရှင
်။ဂါဇာကမ်းမြောင်တောင်ပိုင်းမှာရှိတဲ့ရာဖာမြို့ကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်တဲ့အပေါ်နိုင်ငံတကာရဲ့ဖိအားပေးမှုအသစ်တွေဒီကနေ့ထမှန်ထွက်ပေါ်လာနေချိန်မှာပဲကာတာနိုင်ငံနဲ့အာဖရိကသမ္မတကတော့ကပုံမဆိုးရလာနေတဲ့ဆန္ဒမှုဆိုင်ရာအခက်အခဲကိစ္စတွေအပေါ်စိုးရိမ်ကြောင်းထုတ်ဖော်ပြောဆိုကြပါတယ်။ကတားနိုင်ငံဟာအစ္စရေးနဲ့ဟာမတ်အကြအပြစ်ခတ်ရစေသဘောတူညီချက်ရနိုင်ဖို့အဓိကဥဆောင်ဆွေးနွေးပေးနေတဲ့နိုင်ငံဖြစ်ပြီးရာဖာကအယက်သားတွေကိုအာဓမ္မပြောင်းရွှေ့ခိုင်းတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဒီကနေ့သတိပေးပြောကြားလိုက်ပါတယ်ရာဖာကိုအစ္စရေးကလက်ချောင်းကတိုက်ခိုက်တဲ့လုပ်ရအပေါ်နိုင်ငံတကာကတားနိုင်ငံရဲ့ဌာနကပြစ်တင်ရှုတ်ချလိုက်ပြီးမြို့ထဲကိုအစ္စရေးတပ်ဖွဲ့တွေဝင်ရောက်စီးနှင်မဲ့လောက်ရကိုဟန်တာဖို့အတွက်နိုင်ငံတကာအသက်အဝန်းကအရေးပေါ်ဆောင်ရွက်ပေးဖို့တောင်းဆိုလိုက်ပါတယ်ရာဖာမှာအသက်ဆုံးရှုံးမှုတွေဖြစ်ပေါ်တဲ့အထိအခြေအနေတွေဆိုးဝါးလာနေတာကိုရပ်တန့်ရေးအတွက်နိုင်ငံတကာအသက်အဝန်းကလက်တွဲလှုပ်ဆောင်ကြဖို့အာဖရိကသမဂ္ဂဥက္ကဋ္ဌမူဖာဆာဖာကီမဟာမက်ကလည်းတောင်းဆိုလိုက်ပါတယ်ဒီဒေသဟာဂါဇာကိုဆန္ဒမှုဆိုင်ရာအကူအညီတွေပို့ပေးရေးအတွက်အရေးပါတဲ့နေရာဖြစ်တယ်လို့ဆိုပါတယ်အစ်ဂျစ်နိုင်ငံနဲ့ထိစပ်နေတဲ့ရာဖာနေဇာဂစ်ကိုအစ္စရေးကမနေ့အင်္ဂါနေ့ကထိန်းချုပ်လိုက်သလိုအနီးနားမှာရှိတဲ့ကာရင်ရှလုံနေဇာဂစ်ကိုလည်းပေးလိုက်ပါတယ်။နောက်ပိုင်းမှာတော့ကာရင်ရှလုံဂစ်ကိုပြန်ဖွင့်ပေးခဲ့တယ်လို့အစ္စရေးကပြောပါတယ်ခင်ဗျာ
။ Boring Company ထုတ်စစ်လက်နက်တွေအစ္စရေးကိုတင်ပို့မှုတွေကိုအမေရိကန်ကဆိုင်းငံ့ထားတယ်လို့နှီးဆက်သူတွေကပြောပါတယ်။အမေရိကန်ရဲ့အနီးကပ်မဟာမိတ်အစ္စရေးကိုနိုင်ငံရေးအရာသတင်းစကားပါတာဖြစ်ကြောင်းလဲနှီးဆက်သူ၄ဦးတည်းက2ဦးကိုကိုးကားပြီးတော့ writer သတင်းမှာဖော်ပြပါတယ်။အမေရိကန်မှာရှိတဲ့တက္ကသိုလ်ကြီးတွေအပါအဝင်နေရာတချို့များဂါဇာကမ်းမြောင်တောင်ပိုင်းမှာရှိတဲ့ Rafah ဒေသမှာလုံမဲ့စစ်ပွဲတွေရပ်တန့်နိုင်ရင်ဆန္ဒပြလှုပ်ရှားမှုတွေဖြစ်ပေါ်နေချိန်မှာပဲအခုလိုမျိုးအမေရိကန်ကလက်နက်တင်ပို့မှုရပ်ဆိုင်းတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။မနေ့တုန်းကလည်း Israel တပ်ဖွဲ့ဝင်တွေက Rafah ဒေသကိုဖျက်ချော်ပြီးတော့ဝင်ရောက်လာတဲ့ဗီဒီယိုတစ်ခုကိုအစ္စရေးကထုတ်ပြန်ခဲ့ပြီးတော့အရေးကြီးတဲ့စစ်ဆင်ရေးလှုပ်ဆောင်နေပါတယ်လို့ဆိုပါတယ်။ဟာမတ်စ်တွေကိုချေမှုန်းမှုအတွက်ရာဖာဒေသကိုထိုးစစ်ဆင်မှုလိုအပ်တယ်လို့အစ္စရေးအရာရှိတွေကရသရပတ်ကြားတွေမှာစစ်ဆင်ရေးမှာပြောကြားခဲ့ပြီးတော့အမေရိကန်ကုလသမဂ္ဂတို့ကလည်းပါလက်စတိုင်းအရက်သားတွေအပြည့်ရှိနေတဲ့အဲ့ဒီနယ်မြေကိုထိုးစစ်ဆင်တာကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲကိုဖြစ်စေနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကလည်းအစ္စရေးတာဝန်ရှိသူတွေကရာဖာဒေသစစ်ဆင်ရေးကိုအကန့်အသတ်နဲ့လှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒါပေမဲ့အစ္စရေးကာကွယ်ရေးဝန်ကြီးဘက်ကတော့ဒီမှာဆွေးနွေးထားတဲ့အပြစ်ရရေးသဘောတူညီချက်တွေမှာပါတဲ့အတိုင်းတရားခံတွေကိုလွှတ်မပေးဘူးဆိုရင်ရဖာဒေတာရဲ့စစ်ဆေးရေးကပို့ပြီးတော့မှပြင်းထန်လာနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်ရှင
်ယူကရိန်းနိုင်ငံအနောက်ပိုင်းလဗစ်ဒေတာကိုရုရှားက Dongji Nazangagu, drawing in Nasa Zinun and Pika Kadre, Liasita Apian Chi, Tana Piaci Dwarelu, Ukraine Yashidiga, Digni Piovare, Ukraine Ama Liasita Amyazon Pianchi Benide, Dite Comuniga, Druyeta Api Tana, Chaku Shire Tega, Tongu, Gije, Tiga Piaci Dwarelu, Piovare, Rashanga Pilate, Petainta Dongji, Timan Dorade, Chevo Norat Kayama Shide, Da Api Sayon Piaci Dwarel being. Steve Kai Nega, Yipare, Swan and Sanya, Achigan, Saung, Le Tiga Kerelo, Leviv Tita, Ocho Yemu, Andri Rakovchka, Telegram Lumuku Yema Yivare, Ditaka Mujang, Tiga Dan Yare, Treno, Tramala Divau, Rasharu Pilate, Dongji, Naza Nagurega, Tonze Kogune, Drawing, Nasa de Zinega, Sina Sego, Turubeka, Pichan and Gerejang, Ukraine Litaka, Piovarekame.
Ukraine's boy Gitwa Lana, Japan, Rasharu Jama, the Bora Quelle Muri, Bobido Mapin Talani Vare, Lashima, Rashaga, Dayun Tabido, Japanga, Dubain Jumpin, Downsutare, Kore, Juma, Rasha, Timogani, Luelu, Betty Mogu, Matola, Guim, Butabau, Majagging Abe, Megan, Japanu Ja, Longjo, Mahame, Puebide Nama, Rasharu Baga, Akulu, Don Bianala, Lepibare, Rasha, Ukraine's boyma, Japanga, Ukraine Bagani, yet he get it at where Akulu, new peso, ye, you know, yet they go looks on La Le Pibare, Carrejo Maro, Japan by Jumpin, Japan Media Rima, Macha Bigere, Russia, and you that Uguba, Russia, Tia Yunga, Masla Runga, three bigabare, Dijone, but the Biro, Nanang and Jata Bodu, Nijet Kuyabu at where Sezu name Yaswa Jang, Suni Gabi, me, Ami Mumiakebau, Japan Winjijo Hong, Shizu Abi Letamaro, June Lee Jung Kwema, Najungu, Japan Upiamido, Bebu, so Bugabe May, Russia Tamara Budding up Chakebare, Russia Ukraine Sibwedi, Satin Bigere, now Bangrega, Russia Ha, Japan and Yinya Yet the Bot, Unija Suniwe Alongu, Kita Sanga Tabido, a Yinunga the Bot, Utare, Sibwaye, Lopanguine, Japan and Nari, Dwe, Juni Ma, Biza Mababene, Doyo Leban Quinigule, Sanga Target up Chibarishin.
ແລະຍາມເບີມາວ່າດາຊີຊິນນີ້ກູຍາວາຍໂກນາຍການໃນເຊນາຍທີໄລໂລມີຕາ 38 ยิมเมนังกาอเฉไซฮูตีตะบงอภเวกะปิไลเดโดรนยินนะซิงโกนังงานกาตับภเวริกาปิชไลเดจองอเมริกันซิตตักกาดิกะนี่ပြောပါတယ်တတိယမြောက်ဒရုန်းယင်ကတော့အီဒင်ပင်လေကွေတဲ့ပြက်ကျသွားကြောင်းနဲ့အီရန်ကကျောရော့နောက်ခံပေးထားတဲ့ဟူတီအဖွဲ့ကအဲ့ဒီဒရုန်းတွေအပြင်နိုင်ငံတကာကုန်တင်သင်္ဘောတွေဝင်ထွက်သွားလာမှုများတဲ့ရေလိုင်းတွေကိုပက်ထိန်တက်ဒုံးကျည်တယ်နဲ့လည်းပြစ်ခတ်ခဲ့တဲ့ကြောင်းအမေရိကန်ဘူကုက drone ရင်တွေဒုံးကျည်တွေနဲ့ပြီးခဲ့တဲ့နိုဝင်ဘာလကဆက်လို့ပြစ်ခတ်တိုက်ခိုက်နေတာပါတနင်္လာနေ့နောက်ပိုင်းနဲ့အင်္ဂါနေ့အစောပိုင်းတို့မှာဟူတီအဖွဲ့ကပြစ်လိုက်တဲ့ drone ရင်တွေကိုညွန်ပေါင်းတပ်ဖွဲ့ရေရင်ပေါ်ကနေကြားပြပြစ်ခတ်နိုင်ခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါတယ်အဲ့ဒီဒုံးရင်တွေဟာနိုင်ငံတကာညွန်ပေါင်းအဖွဲ့တွေအပြင်ကုန်တင်သင်္ဘောတွေအတွက်ပါအန္တရာယ်ဖြစ်စေတယ်လို့ယူဆတဲ့အတွက်ပြစ်ချလိုက်ခြင်းဖြစ်ကြောင်းအမေရိကန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဟူတီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတော့အမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေဟာဩစတြေးလျလေတပ်ထောက်လန်းရေးလေရင်ဒဇင်းနဲ့အတူပူရဲစီရေးလေ့ကျင့်နေကြပါတယ်ပြစ်မှတ်ကိုတိတိကျကျထိမှန်နိုင်တဲ့ရော့ကက်ဒုံးတွေလက်နက်ကြီးတွေလေကြောင်းတိုက်ခတ်မှုတွေအပြင်ရန်သူပုံစံသင်းမောကိုဖန်တီးပြီးတော့ပြစ်ခတ်နှိမ့်မြုပ်တာတွေကိုလည်းလေ့ကျင့်နေကြတာဖြစ်ပါတယ်ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာရဲ့ဇာတိဖြစ်တဲ့လိုဝါ့ခ်မြို့မှာရှိတဲ့သဲကန်းခြေတစ်လျှောက်မှာရှိတဲ့တောင်ကုန်းတစ်ခုမှာလုပ်တဲ့စီရေးလေ့ကျင့်မှုမှာလည်းစစ်ဘက်ဆိုင်ရာအရာရှိတွေနဲ့တန်တမန်တွေကအဲ့ဒီပြစ်ခတ်လေ့ကျင့်မှုကိုကြည့်ရှုခဲ့ကြပါတယ်။နှစ်စဉ်ပြုလုပ်နေကြဒီစီရေးလေ့ကျင့်မှုမှာတော့အမေရိကန်နဲ့ဖိလစ်ပိုင်ကစစ်ဘက်ဆိုင်ရာအရာရှိ 16,000 ကျော်နောက်ပြီးတော့ယာကနန်းရှိတဲ့ဩစတြေးလျတပ်ဖွဲ့ဝင်တွေနဲ့နိုင်ငံပေါင်း14နိုင်ငံကလေ့လာသူတွေလည်းပါဝင်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့လှုပ်ရှားမှုတွေကစိုးရိမ်စရာဖြစ်နေတဲ့အတွက်ဖိလစ်ပိုင်သမ္မတမာကော့စ်ကလွန်ခဲ့တဲ့ ဆယ်စုနှစ်ခရဲကပြည်တွင်းတောင်းကျမှုတိုက်ဖျက်ရေးစစ်ဆင်ရေးကနေပြည်ပကာကွယ်ရေးကိုအာရုံပြောင်းဖို့အတွက်အမိန့်ပေးခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကလည်းတရုတ်တို့ရဲ့ရန်လိုမှုကိုတုံ့ပြန်နိုင်မှုအတွက်အင်ဒိုပစိဖိတ်ဒေသမှာရှိတဲ့မဟာမိတ်တွေရဲ့အင်အားကိုဖြည့်တင်းဖို့ကြိုးစားနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကပဲသမ္မတမာကိုစ်ကဖိလစ်ပိုင်စစ်စခန်း၄ခုမှာအမေရိကန်စစ်တပ်ကိုအလှည့်ကျနေထိုင်ခွင့်ပြုခဲ့ပါတယ်ရှင်။
ယူကရိန်းမှာရုရှားစစ်တပ်ဘက်ကဝင်ကူတိုက်ပေးဖို့တပ်သားတွေစုဆောင်းပေးသူ၄ဦးကိုလူမောင်ခိုကူးမှုနဲ့အိန္ဒိယအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။နှစ်နှစ်ကြာလာပြီဖြစ်တဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့ဝင်တောင်းနဲ့ချီတေဆုံးပြီးတဲ့နောက်ရုရှားအစိုးရဟာကမ္ဘာတဝန်းသူတို့ဘက်ကကူတိုက်ပေးမဲ့သူတွေကိုလိုက်လံစုဆောင်းနေတာပါ။စစ်ပွဲတွေအတွင်းအိန္ဒိယတပ်ဖွဲ့ဝင်၂ဦးတည်းမနဲ့တေဆုံးခဲ့တယ်လို့စုဆောင်းသိမ်းသွင်းခံရသူတွေက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။သူတို့အနေနဲ့လစာကောင်းကောင်းရမှာဖြစ်တယ်လို့ရုရှားနိုင်ငံကလက်မှတ်လဲကင်ဆောင်ခွင့်ရမယ်လို့လိန်ညာပြောဆိုပြီးရှေ့တန်းကိုဆစ်လွတ်ခဲ့တာလို့ဆိုပါတယ်။အိန္ဒိယဗဟိုထောက်လှမ်းရေးဘျူရို CBI ကထုတ်ပြန်တဲ့ကြေညာချက်မှာဖမ်းဆီးခံရသူတွေကတဦးဟာအိန္ဒိယစစ်သားတွေကိုစုဆောင်းပေးနေတဲ့ကွန်ရက်အတွက်စကပြန်အဖြစ်အလုပ်လုပ်ပေးနေသူဖြစ်တယ်လို့ဖော်ပြထားပါတယ်။အခုခါမှာနိုင်ငံတကာလူမောင်ခိုကူးတဲ့ကွန်ရက်နဲ့ဆက်ဆက်နေသူတွေကိုစစ်ဆေးနေတယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံအတွင်းနေရာပေါင်း73ခုကိုဝင်ရောက်ဆင်းနှင်းပြီးနောက်လူအများအပြားကိုစစ်ဆေးပြီးနှစ်လအကြာမှာအခုလိုလူ၄ဦးကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားတွေရုရှားကိုပို့ဆောင်တာ35ကြိမ်နဲ့မနည်းရှိခဲ့ကြောင်းလဲ CBI ကပြောပါတယ်ရုရှားစစ်တပ်ထဲရောက်နေတဲ့အိန္ဒိယနိုင်ငံသား20လောက်ကိုပြန်ပို့ပေးဖို့ညှိနှိုင်းနေကြောင်းလဲအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်တင်းတွင်းခံအိန္ဒိယနိုင်ငံသားတွေဟာယူကရိန်းစစ်မြေပြင်မှာထောက်ပံ့ရေးအပိုင်းကနေပဲတာဝန်ယူလုဆောင်ရမှာဖြစ်တယ်လို့ရုရှားစစ်တပ်တာဝန်ရှိသူတွေကပြောဆိုပေမဲ့လဲနောက်ပိုင်းမှာသူတို့ကိုစစ်မြေပြင်ကိုမပို့ခင်လက်နက်ငယ်လက်နက်ကြီးတင်တန်းတွေအတင်းတက်ခိုင်းခဲ့တယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံဟာရုရှားနိုင်ငံရဲ့ကာလရှည်ကြာမဟာမိတ်နိုင်ငံဖြစ်ခဲ့ပြီးယူကရိန်းအရေးမှာလည်းရုရှားအပေါ်ပုံမှန်လင်းလင်းဝေဖန်ပြောဆိုတာမျိုးမရှိခဲ့ပါဘူးခင်ဗျာ
လူမှုကွန်ရက်မှာဗီဒီယိုအတိုလေးတွေတင်တဲ့တရုတ် TikTok app လူမှုကွန်ရက်ကအမေရိကန်အစိုးရကိုတရားစွဲဆိုလိုက်ပါတယ်တရုတ်ပိုင် TikTok ကုမ္ပဏီကိုပိုင်ရှင်လက်လွဲရောင်းချတာမျိုးမဟုတ်ဘူးဆိုရင်အမေရိကန်မှာသုံးဆွဲခွင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးပြီးတော့တားမြစ်ပိတ်ပင်လိုက်တာကြောင့် TikTok ဘက်ကအခုလိုတရားစွဲဆိုတာဖြစ်ပါတယ် TikTok သုံးဆွဲခွင့်ပိတ်ပင်တာကတော့အမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပထမအကြိမ်ပြင်ဆင်ချက်ဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ TikTok ဘက်ကအခုလိုမျိုးပြန်ပြီးတရားစွဲတာလည်းဖြစ်ပါတယ် TikTok ကုမ္ပဏီကိုပိုင်ဆိုင်တဲ့ကုမ္ပဏီချုပ် ByteDance အနေနဲ့ကိုလာအတွင်းမှာ TikTok ကိုအပီးရောင်းချဖို့ဧပြီလနှောင်းပိုင်းမှာသမ္မတဘိုင်ဒန်ကလက်မှတ်ရေးထိုးပြီးတော့ဥပဒေပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒီလိုမရောင်းချဘူးဆိုရင်အသုံးပြုခွင့်ပိတ်ပင်သွားမှာဖြစ်ပါတယ်။တကယ်လို့ TikTok အနေနဲ့ရောင်းချဖို့ပြင်ဆင်နေတာမျိုးတွေ့တယ်ဆိုရင်တော့ January လမှာအပီးရောင်းချဖို့တတ်မှတ်ထားတာကို3လသက်တမ်းထပ်ပြီးတော့တိုးပေးနိုင်ပါတယ်။ TikTok အသုံးပြုတဲ့သူတွေကနေတစင်အမေရိကန်တွေရဲ့အချက်လက်တွေကိုတရုတ်ကနေရယူနိုင်တာကြောင့်အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးအပေါ်ချိန်ချမှုတရက်ဖြစ်လာနေတယ်လို့အမေရိကန်လွှတ်တော်အမတ်တွေကသူတို့ရဲ့စိုးရင်ပူပန်မှုကိုထုတ်ဖော်ပြောကြားခဲ့ပြီးတဲ့နောက်မှာဒီလိုမျိုး TikTok ကိုထိန်းချုပ်တဲ့ကန့်သက်တဲ့ဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ TikTok ကိုသုံးဆွဲသူကတန်းပေါင်း150လောက်ရှိပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့ဒီအချက်လက်တွေကိုသူတို့ကိုပေးဖို့ကုမ္ပဏီကိုဘယ်တော့မှညွှန်ကြားထားတာမရှိဘူးဆိုတာကိုခုခံပြောဆိုခဲ့ပူပါတယ်ရှင်။ပေါ်တဘူးညရဲ့ထိတ်တက်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့စည်ရေးပြိပခါတွေပြင်းထန်နေတဲ့ကရင်ပြည်နယ်ထဲမှာစစ်ကောင်စီအခြေစိုက်စခန်းတွေကိုစစ်ကောင်စီတပ်ဖွဲ့တွေစွန့်ခွာနေတဲ့သတင်းကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်အခြေစိုက်တဲ့စစ်ကောင်စီတပ်ဖွဲ့တွေကစခန်းတွေကိုစွန့်ခွာနေတယ်လို့ကရင်မျိုးသားစီယုံ KNU ကသတင်းထုတ်ပြန်လိုက်ပါတယ် KNU တပ်မဟာ၅အခြေစိုက်တဲ့ဖားပွန်ခရိုင်ကစခန်းတွေကိုစွန့်ခွာနေတာကြောင့်အခုဆိုရင်ဒီနှစ်ဆိုင်မဲ့ဒီနှစ်စမ်းပိုင်းကလေးကနေစလို့စစ်ကောင်စီစခန်း၈ခုထက်မနည်းကိုစစ်ကောင်စီဘက်ကလက်လွတ်ခဲ့ရတယ်လို့ပြောပါတယ်။ကရင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ပြည်မျိုးသားစီယုံ KNU တပ်မှ၅ထိမ့်ချုပ်နယ်မြေဖားပွန်ခရိုင်အတွင်းမှာအခြေချတပ်ဆွဲထားတဲ့စစ်ကောင်စီရဲ့စခန်းတွေထပ်မံစွန့်ခွာထွက်ပြေးသွားကြောင်း KNU တပ်မှ၅ကမေလ6ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါတန်လွင်မြစ်တလျှောက်စစ်ကောင်စီရဲ့တပ်စခန်းတွေအပြင်ဖားပွန်ခရိုင်ထဲကတပ်စခန်းအတော်များများစွန့်ခွာသွားတာကိုတွေ့ရတယ်ဆိုပြီးတပ်မှ၅နယ်မြေကစစ်ရေးအခြေအနေနဲ့နှီးစပ်သူတို့က VOA ကိုပြောပါတယ်
Eri ngabe teh malah di mana pelom malah tu kurang dulu cikgu sekarang kurang dulu orang sokar lah sihir. Akalau suir ngabu lah makalau sekarang ni aro. Kerjaan le aku atuime di mana dulu sokar jadi ramya aro di papung di be apa be jauh malah cuar dulu sokar jaro. Tumeh ta aro dulu sokar bili. Kokot ta aro baru dulu sokar bila dia.
Ebi lah atuime sokar tua gede papung kaya atuime sekarang sih atas kan ni aro tumeh ta. Kokota, nyatak nyuju, homu dene mewe bila juskanu pijare lu suwaare. Sokwa tuara garo, kianyu pidiye pubong jati, nemyegan sejau ni ga takaita jau le pitalu. Nemye tuku vi tuku, lenlo songshong layare duwe tasakan lu jomu mishida. Kona ngani lenne kenyan sana yeka takkuri, mala nainari jau le lenlo layara pitalu yusayare lu le pjobaare.
Koka blu yos roti. Tiba awal pun payah sura le pemalai parai, nampak ada cuaca tu di tadi khabar ni bari, tu tabu di, tu tu punya le sembilan le bari, tu sejak di sura le, ini khabar lu ada di cuaca ni tamu bari mulu jangan le parau no ada. Kek mizal le tu mulu le, pada tu le ini kali asal tu mau punya le tabu mulu naik le kajar le, tu tu punya le sejulah le.
Jika orang sekarang kulum yo, tersekan ni lalu layar ane patah lo terin topian nama si dewa u, natau nasi lekunin nesaga sapi, mau pupu pihah sekarang bawen sekarang sekudah mana songkwa topi dua esobi, kene le temangai topian jaya tisia bare, papom yo naga, sekarang si terpete, kamaya le tongli, kalaya sekudah yang ni gule tingpai tapi, papom yo gule kene le pidiya tetega malaga sapi tingcuk tawa re, eri deta ga. Ojo ye apa ni le? Cik cahlo maya we, yang ni gua tapi tawen ane ati di, nak tua tua lari le, si kebarai sih.
Taka ro, si peribukari pintan ni le, kian pin ni le, masih kongsi kata tari kata sekian ni gua solo ni le, cie ni, kian ni gua dring topian ni dring gua, mai ini marga dring bebo gerap si barai sih. Sabi ro, ya kai pin ni dring apa pintan ni tapi ni jama, ya dah te sumuri bobi ro ma dua lari le, cie ni gua timbia pin jama le. จะใครบินอะไรมาแล้วนักการปฏิบัติการปีนทันในเรือด้วยจะตายที่ใครเตะสมุทรปูวิโรมาดูแลในเรือลูที่ตาขันนี้ก็เปลี่ยวไปเลยแล้วนักจีนเนี่ยจะขันมือมาอินปากเวมือปาวินที่ใครเดินยาเรือตุลีก็เนื้อเสียงยาสะสุดลูจงด้วยเนียร์อาเปียไปเลยจะใครบินเรือด้วยอ่ะใจเวรีน่าสงสารเนี่ยเป็นตัวลูยังงงอ่ะเป็นผู้ทารเรือดึงกูเช็คขันมือก็เอาอ่างอ่ะเต็มยาไปทาร์ไปเลยสิ่งสิ่งนี้อะไรก็จะจ่อยจะใจเวรีปีนทันในเรือเนี่ยมี ยาไข่บีเนี่ยมาอย่าตัดที่ไก่ติดสมุนไพรชินเรลูที่ตากันวิกาเปียวอะไรที่กันเนี่ยมันเป็นไงเลยยาไข่บีเนี่ยต้องไม่เจ้าพิมพ์อยู่เนี่ยเสน่ห์มีอยู่จริงจริงที่มันยังก้าเนื้อส่วนอุตส่งเดียร์ลูที่ตากันเดียวก็เปียวอะไรโอ้โหก็มันเนี่ยเป็นบ้านเราเจ้ามาลูซี่เช่น
เอ็มอาร์ก็ไงวันนั้นที่เราดีดอมบี้เดือดกันก็แต่ใครเดี๋ยวนี้เดี๋ยวนี้เบี้ยวดีเกินท้อเบี้ยวดีเสียลาบิจิเดือดก็แต่เมื่อวันที่เราดีเลเวลยี่สิบเอ็ดโอ้ปัญชีสามปัญชีเดียวก็ส่งมาแล้วชีวิตแล้วที่ใครเดี๋ยวนี้เราอายุชายาแล้วชีวิตก็สิ่งสิ่งที่โดนเนี่ยแต่ใครมุ่งลุ้นที่ตากันวิวสันนิบิเม ที่จะที่พิโรมียาวาบุสเนมิวเนม่าสิ่งสิ่งยิ่งสังเกตและจีรินเนี่ยลำพิเนราลุยยังให้ยินรู้ตรงนี้เนี่ยพิคามุริจังเป็นลอยาเตี่ยวนิจาร์เรลุเลที่ตากันวิกาพิวาร์เลโอเคกูถ้าเราโอ้โหเนาะเสียดูสิ่งเดียวสิ่งเนาะแต่จะบอกถ้าโอ้จริงจริงดูดูเรื่องนั้นกันจริงจริงแต่เดี๋ยวสิ่งเนาะในเรื่องในเมืองเนี่ยช่วงเนี่ยช่วงเมื่อก่อนเนาะถ้าเราดูเสียตัวอย่างคู่กันยี่สิบเรื่องสี่อะไรเช่นยาดาร์ ทุกอย่างนี่เลยใช่ไหมดูตรงนี้นะก็ยืดดูดูแล้วเนาะทำไมไปเนาะอาจารย์เนี่ยชาวเน็ตพี่เราคุยว่าจะแค่ยืดเฉยๆที่ดูดูแล้วว่าอุดดูดูเลยเอ๊ะอาจารย์ตอนนั้นใจมันคงว่ากูอยากเชื่อเนาะถ้าดูดูแบบนี้ไม่ได้ยอมมาแล้วเนาะดีนะจำเป็นจะได้ดูดูแล้วทุกอย่างจะเชื่อไม่เราได้เอารูดมีมาเลยกู และสิมาเราจะเข้าใจไหมว่าตอนนี้มีเนื้อคู่เรื่องมาด้วยสิ่งสิ่งนี้เอ๊ะนับเป็นเรื่องที่เกี่ยวกับจีเจ็บพิพากษาเนี่ยว่าได้เมื่อสิ่งสิ่งเป็นการเราจะเข้าใจในตอนนี้ก็ต้องก็เจ้าพิลูมีอะไรกูเอ๊ะถ้าพูดเรื่องเราจะเข้าใจในนั้นจังนิวเจอร์มามีมีไม่รู้ท่านั้นหรือและในจีวันนี้เลยมีนาจีวารีกูนี่จริงสุดลูกพิการนี่เรื่องที่ต่างกันว่าเปลี่ยวอะไรสิ่งที่มามุจิทว่าลานี่จีมามีมีไม่จัง
အရက်သားတွေထိခိုက်မှုတွေလည်းတိုးလာနေတယ်လို့ကြောက်ဖြူဒေသခံတို့ကပြောပါတယ်
အော်ဟုတ်ကဲ့ကွယ်ဒီညီကောင်းမိုင်းကတော့ဒီစစ်ကောင်စီကထောင်ထားတာတော့ရွာပေါင်း30ကျော်လားလေးဒီလိုကမိုင်းတွေတအားထောင်ထားတာတွေရှိတယ်အဲဒီမှာနောက်ပြီးတော့ဒီဒေသခံတို့တွေကတော့ဒီနေ့စဉ်နဲ့အများပေါ်ဒီညီကောင်းမိုင်းအနေနဲ့ပြီးတော့ဒီရှေ့ပြတာတွေတော့ရှင်ဒီနေ့ထိသောဆိုရင်တော့ဒီ10ရောင်းတော့တိခိုက်တန်ရတာရှိတာတွေရှိတယ်မနေ့ကဆိုလေဒီအဓိကညီကောင်းမိုင်းနေမင်းတဲ့ရွာတွေကတော့ဒီအုံတော်တို့ဒီမလကျွမ်းတို့ဒီတိုင်းစီကတော့ဒီမင်းတဲတောင်တို့အဲ့ဒီပါဝန်ကြီးတွေကလူတွေကတော့မကြမ်းမကြိုက်အဲ့လိုနင်းပြီးတော့ဒီထိခိုက်တန်ရရတဲ့ရှိချိုးကြလို့ရှိရင်ဒီမိုင်းတောင်တဲ့နေရာတွေကိုနောက်ထပ်လူတွေတော့ပြီးမရှာရတဲ့အကြောင်းနေပြီးတော့နေပြီးတော့ဒီအဲ့ဒီမှာပဲအသက်ဆုံးရှုံးသွားရတာလေလူတွေတရားနှောင်းတော့ဒီရှိတာလည်းတွေ့ရတယ
်မနေ့ကလည်းကြောက်ဖြူမျိုးအနီးအုံတော်ချေရွာကဒေတာကန်တူရွာနာကတောင်ပေါ်ကိုဝါခုတ်သွားရင်မိုင်းနင်းမိတာကြောင့်အပြင်းထန်တန်ရန်ရရှိခဲ့တယ်လို့နီးစပ်သူတွေကပြောပါတယ်မြေမြုံမိုင်းအနေရဟာအခုအခါလေယာလုပ်ငန်းအများစုလုပ်ကင်ကြတဲ့ကြောက်ဖြူဒေသခံတွေအတွက်ကြီးမားတဲ့စိန်ခေါ်မှုလည်းဖြစ်လာနေတာပ
ါအခုလိုမျိုးဒီလူတွေကဒီမြေဖောက်ပိုင်းတွေနဲ့ဒီမျိုးပပတွေကိုဝိုင်းရံပြီးကာထောက်တာတွေရှိတယ်အဲ့ဒီကံကြောင့်ဒီဒေသခံပြည်သူတွေရဲ့ဒီတော့လာလောက်ရှာရေးတွေခဲခဲတဲ့အပြင်ဒီလောက်ကင်ဆော့တောင်းနေတဲ့နေမြေတွေရှိနေအဲ့ဒီနေမြေတွေကိုသူတို့တော့လာလောက်ရှာလို့မရတော့ဘူးဒါကြောင့်သူတို့ဇာပန်တွေကအစနောက်ပြီးတော့ဒီမိုးကြားလို့ရှိရင်ဒီလေလောက်တဲ့လောက်ကွန်ဆာတောက်တဲ့လူတွေကတော့ဒီကိုလေမှာကိုညာပြီးတော့ဒီမိုးကလေးကြားရမယ်ဆိုတော့လေကိုလောက်ကွန်ဆာတောက်နိုင်မယ်အနေထားတွေမတရားတာတွေရှိတယ်အဲ့ဒါကြောင့်ဒေသခံတွေကတော့ဒီနေ့တော့အဲ့ဒီပန်းမွန်ကျင်မှာရှိတဲ့လေမျိုးတွေကိုမလောက်လို့မရင်နောက်နေ့အတွက်လည်းနေပြီးတော့ဒီဆော့ပိုင်းတွေလည်းအများခဲခဲလာတာတွေကြီးကျုံနိုင်တယ်ပေါ့
ရခိုင်ပြည်နယ်ကမြို့နယ်18မြို့နယ်အနည်း15မြို့နယ်ဟာစစ်တပ်ခံနေရပြီးလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတန်းခံနေရကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထုတ်ပြန်ထားပါတယ်ဖေဖော်ဝါရီ29ရက်နေ့ကနေမတ်လ9ရက်နေ့အတွင်းစစ်တွေမြို့မှာလက်နက်ကြီးပစ်ခတ်မှု3ခုကြောင်းတေဆုံးသူအရသာအနည်းဆုံး29ဦးနဲ့ဒဏ်ရာရသူ42ဦးရှိတယ်လို့လည်းဖော်ပြခဲ့တာပါတိုက်ပွဲတွေကြောင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝရုံမှာနေရက်ဆုံးခွာရသူ 35,000 လောက်ရှိမယ်လို့လည်းခန့်မှန်းထားပြီးအရင်ကရှိပြီးသားအရေးအတွက်နဲ့ပါဆိုရင်3000ကျော်ပြီလို့လည်းပြောပါရခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ထဲမှာလက်နက်ကင်ပဋိပက္ခတွေပြင်းထန်နေတဲ့အချိန်အရက်သားတွေထိခိုက်သေးဆုံးမှုတိုးလာနေတဲ့အခြေအနေကိုကိုအောင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းနဲ့ကမ်ဘလူဘက်ကစီးရဲအခြေအနေကိုတင်ပြပေးကြပါတယ်သခိုင်းတိုင်းကမ်ဘလူမြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံပြည်သူတွေဟာနေရက်ဆုံးခွာပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုလက်တုံပြန်တဲ့အနေနဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်တာတွေလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်လို့ဒေသခံတွေကပြောပါတယ်။သခိုင်းတိုင်းတွေကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ်မာပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကဘလူးမြို့နယ်မလဲတိုက်နယ်ကစစ်ကောင်စီတပ်ဖွဲ့တွေနဲ့ထောက်ခံသူတွေတက်ဆွဲထားတဲ့မလဲရဲစခန်းကိုမနစ်အစောပိုင်းမှာကာကွယ်ရေးတပ်ဖွဲ့တွေတိုက်ခတ်ခဲ့ရတာကတိုက်ပွဲတွေစတင်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီကတိုက်လေရင်တွေတိုက်ခတ်ရေးရဟတ်ရေးတွေပါတုံးပြီးတော့တုံ့ပြန်ခဲ့တယ်လို့လည်းဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့ဝေးတက်ဖွဲ့တွေကအဲမနက်ခင်းလောက်မှစပြီးတော့ဟိုလှုပ်ရှားပြီးတက်ခတ်တယ်ပေါ့နော်အဲ့ဒီမှာဟိုအတော်လေးကြာတော့အတော်လေးနေနေလာတော့ကျွန်တော်သင်နေ7နာရီလောက်ထင်ပါတယ်အဲ့မှာစပြီးတော့ဒီစစ်ကောင်စီဘက်ကပေါ့နော်အဲစစ်ကောင်စီဘက်ကရဟတ်ရင်နဲ့ပထမဆုံးလာပစ်တယ်ပြီးရင်ခိုင်တာနဲ့ပစ်တယ်အပြီးရင်ကျွန်တော်ကင်းတော့တွေနဲ့ပတ်ပြီးတော့မှဟိုဝိုင်းတွဲဟုတ်ကျဲလေးနေနဲ့လာပြီးတော့တနေကုန်ကြီးပါပေါ့နော်တနေကုန်ကြီးပါလာပြီးချတယ်ပေါ့ဟုတ်တက်ဖွဲ့တော့နှစ်ခါပြင်းထန်ကြတယ်ရဟုတ်ဟိုအရှိတတန်ကသူမနေ့တိုင်းအဲဒေဂျင်းနုနဲ့တော့ဟိုဗါရယ်73တက်လို့ကျွန်တော်တို့ခေါ်ရဲအဲ့တက်ကနေပြောလဲလက်နက်ကြီးတစ်ခုလေးတယ်ပေါ့နော်ဒီမလဲပဲဆန်းကိုလေဟိုစခန်းကဟုတ်ကဲ့ဗျာဟိုတင်းဟိုလိုတော့မတင်းနိုင်နိုင်ကျွန်တော်တို့ကစခန်းကိုဝင်လုံးပြီးတော့မှကျွန်တော်ဟိုစခန်းသိမ်းလို့လုပ်တဲ့ချိန်မှာမအပေါ်ကအဲဖိုက်တာတွေလာကျဲပြီးတော့နောက်ကဝိုင်းတွဲလဲတစ်ချိန်လုံးပတ်နေရဖြစ်တဲ့အတွက်ဟိုစခန်းကိုတော့အပြီးသီးပြီးမတင်းနိုင်ခဲ့ဘူးပေါ့နော
်ကဲဘလူးမျိုးတွေကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမတွေ့ရပါဘူးတိုက်ပွဲတွေပြင်းထန်ရကမလဲကျွေးရွာအပြင်အနီးနားကျွေးရွာတွေကပါဘေးလွတ်ရာတိမ်းရှောင်နေရပြီးတော့စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ
်အဲ့ရမလဲတို့ရှောင်းချီတို့ရောပါတယ်ဗျာအဲ့နားရွာပေါင်းမိန်းငယ်၈ရွာလောက်ရှိမယ်ဗျာလူဦးရေဆိုရင်တော့3000ကျော်မှာပေါ့ဗျာတို့ရာတွေတော့ကြတော့ဒေါ်လေးပုံထဲမှာပြေးရှောင်ပြရတယ်ဗျာ ခက်ခဲတွေကတော့အစားအဝတ်တွေတွေနဲ့တချို့ပိုက်တာလည်းတော်ရွေးရည်ဆိုးနေရတယ်ကြည့်ဆိုတော့အဲအစားအဝတ်တွေတွေတော်တော်လေးခက်ခဲကြီးဝါတာပေါ့ကျွန်တော်တို့ဒီရတဲ့ဟောဒီပေါ့ကျွန်တော်တို့လူပြောင်းနေနေရပြည်သူတွေကလည်းထောက်ပံ့တယ်လို့ထောက်ပံ့နိုင်တဲ့ဟာလေးတွေထောက်ပံ့ရတယ်ဗ
ျမလဲချင်းရွာဟာအေယဝတီမြေပေးမှာရှိပြီးတော့မြေရဲ့အရှိတ်ကံမှာတပိတ်ချင်းမျိုးနဲ့နေပြည်ချင်းထိစပ်နေပြီးတော့တိုက်ပွဲဖြစ်ချိန်မှာတပိတ်ချင်းမျိုးမှာရှိတဲ့စစ်တပ်ရဲ့အမှတ်73စစ်တမ်းမြစ်လေးချင်ရေးတင်တဲ့ကြောင့်ကနေလက်လက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခတ်မှုကြောင့်မလဲချင်းရွာကနေအိမ်တွေပြီးလောင်တာတွေရှိသလိုတိုက်ပွဲအတွင်းလက်ဖက်ထိခိုက်ကြဆုံးတာရှိပြီးတော့အရက်သားတွေလည်းထိခိုက်ဒေဆုံးတာတွေရှိပေမဲ့အတိပြုလို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒါအပြင်မလဲချင်းရွာလေးကြောင်တက်ခတ်မှုကြောင့်လူပေါင်း100ကျော်တိစုပ်ခဲ့တဲ့ပစီကြီးကျွရနဲ့၄မိုင်กว่าဝေးပြီးတော့ဒီကနေ့မှာလက်ဖက်တိုက်ပွဲမရှိတော့ပေမဲ့စစ်ကောင်စီလေယာဉ်တွေပြန်ဝဲနေတာကြောင့်နေရမပြန်နိုင်ဖြစ်နေကြတယ်လို့လေဒေသခံတွေကပြောပါတယ်ရှင်
။ဒါကတော့စကိုင်းတိုင်းကမ့်ဘလူးဘက်ကစီရေးအခြေအနေသတင်းကိုအလိမ်မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘာကတာတီထောင်ချင်း88နှစ်ပြည့်တဲ့သတင်းဆောင်မကိုတင်ဆက်ပေးကြပါရစေ။ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘာကတာကိုတီထောင်ခဲ့တာဒီကနေ့မေလ10ရက်နေ့မှာတော့88နှစ်ပြည့်သွားပြီဖြစ်ပါတယ်။ဘာကတာဟာစပြီးတော့တီထောင်ခဲ့တဲ့အချိန်ကနေစပြီးတော့ဆေးရနာရှင်ကိုစန့်ကျင်တုံ့နှံခဲ့တာဖြစ်လို့လက်ရှိမှာလည်းလမ်းကြောင်းတူပေါ်မှာအတူလျှောက်လှမ်းနေတဲ့အဖွဲ့အစည်းတွေနဲ့တပ်ပေါင်းစုတိစောက်ပြီးတော့ပြည်သူဒီမိုကရေစီအရေးတော်ပုံတိုက်ပွဲကိုဆက်ပြီးတော့ဆင်နွှဲသွားမယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။ဒီကြောင်ရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုကိုစီသူကတင်ဆက်ပေးထားပါတယ်
။1936မေလ10ရက်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများညီလာခံကနေပေါ်ထွက်လာခဲ့တဲ့ဘဂတအဖွဲ့ချုပ်ဟာဒီကနေ့မေလ10ရက်ဗိုလ်တူးနေ့မှာ88နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်။ကျောင်းသားတပ်မကတွေအလုပ်သမားတွေတော်လိုင်းရင်အင်အားစုတွေဩစတြေးလျပါဝင်ပြည်တွင်းပြည်ပကတိုင်းရင်းသားပေါင်းစုံလူငယ်အစည်းအရုံးတွေနဲ့နိုင်ငံရေးပါတီတချို့ကဘဂတအဖွဲ့ချုပ်ရဲ့နှစ်ပတ်လည်အတွက်ဂုဏ်ပြုတူဝင်လာတွေဒီကနေ့ပေးပို့ခဲ့ကြတာပါ။အခုနှစ်ပတ်လည်နေ့အတွက်သက်ဆိုင်ရာနေရာတွေမှာကိုစီလှုပ်ရှားမှုတွေလုပ်ခဲ့ကြသလိုထိုင်းနိုင်ငံမဲဆောက်မြို့မှာလည်းဘဂဒါများအဖွဲ့ချုပ်ရန်ပုံငွေအတွက်အမတ်တရားလက်ဆောင်ရောင်းချတာတွေလုပ်ခဲ့ပါတယ်။လူမှုကွန်ရက်ပေါ်မှာဘဂဒါရဲဘော်ဟောင်းတွေနဲ့အင်တာဗျူးဖို့စီစဉ်ထားတယ်လို့လည်းဘဂဒါအဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံမက်ခင်နီက VOA ကိုပြောပါတယ်။လူထုကအထွေထွေကြက်တဲကတစ်ဖက်စစ်မီးနဲ့စစ်မှုထမ်းဥပဒေကတစ်ဖက်ဗတ်ပေါင်းစုံကကြုံရတဲ့အချိန်မှာပြန့်ကျဲနေတဲ့လူရည်ရဲ့မကျေနပ်ချက်တွေကိုစူးစီးပြီးတော့လူတုလှုပ်ရှားမှုတရက်ကိုဖော်ဆောင်ရလိမ့်မယ်လို့သူကပြောပါတယ်
။ဘာကသာများအဖွဲ့ချုပ်ကနေထက်စန့်ကျင်တိုက်ပွဲတွေကနေပေါ်ထွက်လာပြီးတော့ပြည်သူလူထုပေးတဲ့အင်အားနဲ့တိုက်ပွဲလီလီကိုဆင်နွှဲခဲ့တာဆိုရင်လက်ရှိအချိန်ထိဆက်နာရှင်စနစ်အဆက်ဆက်ကိုလည်းတွန်းလှန်တိုက်ပွဲဝင်နေဆဲဖြစ်ပါတယ်။ဒါကြောင့်မလို့လဲစစ်တပ်ကဘာကသာဆိုရင်ကြောက်တယ်။ကျောင်းသားတွေစူးစီးမိမှာကိုကြောက်တယ်။ဘာကသာကျောင်းသားတွေနောက်ပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကပြည်သူလူထုနဲ့ပေါင်းဆက်သွားနိုင်မှာကိုအရန်ကြောက်ပါတယ်။ဒါကြောင့်မို့လို့လဲစစ်တပ်ရဲ့အရက်ဆက်ဆုံးနီးလန့်နေတဲ့နှိမ်နင်းတာကိုဘာကသာကသမိုင်းတစ်လျှောက်မှာရောလက်ရှိအခြေအနေမှာရောကြုံခဲ့ရပါတယ်။ဒါကြောင့်လဲလက်ရှိအခြေအနေမှာဘာကသာကမြောက်ပုံစံနဲ့လှုပ်ရှားနေပါတယ်
။ဘာကသာဖွဲ့ချုပ်အနေနဲ့စစ်အာဏာရှင်ဆန့်ကျင်ရေးလမ်းကြောင်းပေါ်မှာရှောက်လန်းနေကြတဲ့အဖွဲ့အစည်းတိုင်းကိုမဟာမိတ်လို့သဘောထားပြီးကြစ်လက်တဲ့တပ်ပေါင်းစုတိစောက်သွားဖို့ကြိုးစားနေတယ်လို့သူကပြောပါတယ်။
လူလူရှာမှုနဲ့လက်နက်ကင်တော်လိုင်းကြီးကိုစနစ်တကျပေါင်းဆက်နိုင်မှဆက်နာရှင်စနစ်ကိုအမြင့်ဖြတ်ဖြုတ်ချနိုင်မယ်လို့ကျမတို့ဘာကသက်များဖွဲ့ချုပ်ကယုံကြည်ပါတယ်။လူလူကိုဖိနှိပ်နေမှုအားလုံးရဲ့လက်သက်တရားခံဖြစ်တဲ့စစ်အစိုးရစစ်အုပ်စုစစ်ဘီရိုကရေစီရန်နေရာဆိုတဲ့စစ်သုံးစနစ်အခိုင်အမာတိစောက်ထားတဲ့ဆက်နာရှင်စနစ်ကိုအမြင့်ဖြတ်ဖြုတ်ချပြီးတော့ပြည်သူဒီမိုကရေစီအရေးတော်ပုံတိုက်ပွဲကိုဆက်လက်ဆင်နွှဲနိုင်ဖို့ကျမတို့အမြဲပြင်ဆင်နေပါတယ်။
1920မှာရန်ကုန်တက္ကသိုလ်အဥပဒေကိုစန့်ကျင်တဲ့ပထမကျောင်းသားတပိတ်ဖြစ်ပွားခဲ့ပါတယ်။အဲဒီနောက်တက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုနုနဲ့အတွင်းမှုကိုအောင်ဆန်းတို့ကိုကျောင်းထုတ်မှုနဲ့1936မှာဒုတိယကျောင်းသားတပိတ်ဖြစ်လာပြီးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမက Obama Students Union ဘဂတကိုပထမဆုံးညီလာခံလုပ်ပြီးဖွဲ့စည်းလိုက်ပါတယ်။အဲဒီနောက်ဘဂတဖွဲ့ချုပ်ကရေနံမြေတပိတ်1300ပြည့်ရေတော်ပုံနဲ့လူထုအထွေထွေတပိတ်စတဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်လာခဲ့ပြီး1957အရောက်မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ် Obama Federation of Student Union ABFSU နာမည်နဲ့ပြောင်းလဲခေါ်ဆိုခဲ့ပါတယ်။အဲဒီနောက်ဘဂဒါရဲ့ရှေ့ကျင်မြောက်ညီလာခံကနေအတည်ပြုခဲ့တဲ့အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီရေးဒီမိုကရေစီပညာရေးကျောင်းသားတို့အခွင့်အရေးကာကွယ်ရေးငြိမ်းချမ်းရေးစတဲ့မူငါးချက်နဲ့လူထုဘက်ကယက်တီခဲ့တာဒီကနေ့အချိန်အထိဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ဒီကနေ့ကြာရောက်တဲ့ဘာကသာတီထောင်ခြင်း88နှစ်ပြည့်တဲ့ရင်ကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်မေလ10ရက်ဗုဒ္ဓဖူးညချမ်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့Editor နဲ့ Sunigan Generation Z Season အားကစားခန္ဓာစတဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ Editor နဲ့ Sunigan အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြန်မာပြည်ပခအိမ်ကြီးချင်းတွေစစ်ဆက်ပေးနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။တရုတ်နဲ့ထိုင်းရဲ့ဂျားဝင်စစ်ဆက်ပေးမှုကြောင့်လောလောဆယ်မှာအတနက်တန်တိတ်နေတဲ့ရှမ်းမြောက်နဲ့မြဝတီဘက်ကအခြေအနေတွေကဘလောက်အထိပိုပြီးတော့မှအေးချမ်းလာနိုင်ပါသလဲအနောက်ဘက်မှာအောင်ပွဲတွေဇက်တိုက်ရနေတဲ့အေးအေးအားရခတက်တော်ကိုရောစစ်ကောင်စီနဲ့စစ်ဆက်နိုင်ရေးအတွက်တရုတ်နဲ့အိန္ဒိယတို့ကတိုက်တွန်းဆွဲဆောင်နိုင်မှာမလားဒီသတင်းပတ်ရဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြော်စန်းသားကိုမမျှတစင်အောင်ကမေးမြန်းတင်ပြထားပါတယ်
မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပါနော်ရှင
်ချမ်းမြောက်နဲ့မြဝတီမှာတရုတ်နဲ့ထိုင်းကဝင်ပြီးတော့ဆီဆက်တဲ့အတွက်ပြဿနာတွေကဟိုပြေလည်သွားပြီလို့ပြောလို့ရပါမလားအခုလက်ရှိအခြေအနေကိုအနည်းဆက်ဆုံးဘယ်လိုပြောလို့ရမလဲ
ဒီမောင်ဆုံးကပြေလည်သွားပြီလို့ပြောလို့မရပါဘူးပြေလည်သွားပြီဆိုတဲ့စကားဟာတိတ်ကိုခိုင်ရောက်နှစ်သက်ဖွယ်ဖြစ်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့သဘောဖြစ်ပါတယ်မပြေလည်သေးပါဘူးသူ့မဲ့တိုက်ပွဲဟာအချိန်နည်းနည်းလျော့သွားတယ်။နှစ်ဖက်လုံးကတော့ကင်ထားစေ၊ချိန်ထားစေတာဖြစ်တယ်။မှောင်မဖြုတ်ကြဘူးပေါ့လေဒီချိန်မှာ။အဲ့လိုသာပြောမှာဖြစ်ပါတယ်။နှစ်ဖက်လုံးကသူတို့အချိန်တွေကိုစောင့်ကြည့်နေရတဲ့သဘောပါ။ရှမ်းမြောက်ကိုကြည့်မယ်ဆိုရင်တော့ညောင်မဟာမိတ်ဖွဲ့တွေဟာသူတို့လူချင်းတဲ့အနယ်မြေကိုအတိုင်းအတာထိရခဲ့ပြီးပြီးအပေါ်စီးနည်းနည်းရခဲ့တဲ့တောင်သူတို့တရုတ်ကတော်တော့လိုဟန်တာတဲ့တောင်ဒီမှာရက်ထားတဲ့သဘောရှိပါတယ်။သူ့မဲ့လည်းအဲ့ဒီထက်ပိုပြီးထူးခြားလာတဲ့ခုက SSPB ဒီချိန်တော့လုံးဝသူစစ်ကြေးလိုင်းကိုသွားနေကြလို့ပြောရမယ် SSPP ကလည်းအခုခါမှာဒီတိုင်းနေလို့တော့မဖြစ်တော့ဘူးဆိုပြီးတော့သူကလည်းတိုက်ပွဲခေါ်တဲ့သဘောမျိုးပြောလာတယ်ဆိုတော့အခုထိကတော့ဘာမှမရှိဘူးသူပဲသူကတချို့အဲ့ဘက်ကကျွမ်းကျင်တဲ့လူတွေသုံးသားချက်နေမြေအချိန်ညအစပြောပြတာပေါ့လေအဲ့ဘက်မှာအဲ့ဘက်မှာအရေးကြီးတဲ့နေမြေတချို့ကိုသူကအပေါ်စီးအစင်းသင်းယူထားတာရှိတယ်ဝင်တော့မတိုက်ဘူးသူမဲ့နီနောင်မဟာမိတ်နဲ့စစ်ကောင်စီကမှပြန်ပြီးတိုက်ပွဲဖြစ်လာရင်တော့SSPB ဟာလည်းနီနောင်မဟာမိတ်ဒီနဲ့တွဲပြီးတော့တိုက်နိုင်တဲ့အခြေအနေဖြစ်လာနိုင်တယ်လို့ပြောပါတယ်ဆိုတော့အခြေအနေဟာနည်းနည်းပြေလျော့တဲ့သဘောရှိတယ်တင်းမာမှုကတော့လုံးဝမပြီးပြတ်သေးဘူးပြေလည်တော့ပြီလို့ပြောလို့မရပါဘူးထို့နည်းလည်းအောင်ထိုင်းမြန်မာနယ်စပ်နဲ့ကိစ္စပတ်သက်လို့လည်းပဲ ANU ကတော့ဒီလိုမြောက်ပြည်ဘက်ကအလျှော့ပေးဆုံးပေးရတဲ့သဘောမျိုးသိကျင်တဲ့ပုံမပေါ်ပါဘူးသူတို့ကတော့အကြောင်းအမျိုးမျိုးရောသာသူတို့လည်းပဲခဏလေးရဆိုင်ရတဲ့သဘောဖြစ်မယ်လို့ထင်ပါတယ်
အဲ့ဒီနေရာမှာဒီတရုတ်နဲ့ထိုင်းရဲ့စစ်ဆက်ပုံချင်းကဘာကွာချပါလဲ
ပုံမှန်လင်းလင်းပြောရင်တော့တရုတ်ကသူ့ကိုကြိုးပူပါတယ်လို့ပြောမှာဖြစ်ပါတယ်တရုတ်ဟာပြဿနာလုံးဝပြည်လဲဖို့တဲ့အဲ့လိုပြဿနာလဲရှိနေပါစေသူ့ဩဇာလဲသုံးလို့ရအောင်သူကနှစ်ဖက်လုံးကိုအဖိဖော့ကစားခြင်းတဲ့သဘောကတရုတ်စီမှာပူပြီးတော့တွေးရပါတယ်ထိုင်းမှာကတော့မြန်မာနိုင်ငံတွင်းမှာစီးပွားရေးအကျိုးစီးပွားရှိတယ်သူတို့နေဆက်ကုံသွယ်ရေးရှိတယ်တတဘာဝတံဝေးတို့ဘာလို့နဲ့ပေးယူဝေးယူရရှိတယ်ဒါပေမဲ့တရုတ်မှာလို့စီရင်မဟာဗျူဟာကိုအိန္ဒိယသမုဒ္ဒရာထရက်ပေါက်ဆိုတာတရုတ်မှာအဲ့လိုစီရင်မဟာဗျူဟာလည်းပါတယ်ဆိုတော့တရုတ်ကအချိုးစီဘောပုံများတဲ့အတွက်ကြောင့်တရုတ်ကပို့ပြီးတော့အရှုံးမြတ်ကိုတွက်ပါလိမ့်မယ်ထိုင်းကတော့အဲ့လောက်တိမဟုတ်ပဲနဲ့ပြဿနာလုံးဝပြေလည်ပြီးငင်းငင်းငင်းဖြစ်နေဆိုရင်ပဲဘယ်သူကတက်တက်ပေါ်လေသဘောကတော့ဒီငင်းငင်းထိတ်နိုင်မဲ့လူရှိရဆိုရင်တော့သူ့အနေနဲ့စီဘွားရဲ့ဆက်လို့လို့ရတယ်နေဆက်ကုံသွေးရဲ့မပြတ်ဘူးဆိုတာမျိုးထိုင်းကလူလာမယ်ထင်ပါတယ်အဲ့ဒါကတော့အတိကထိုင်းနဲ့တရုတ်ရဲ့ကွာဟာချက်လို့ပြောနိုင်မယ်ထင်ပါတယ
်အဲ့တော့သူတို့ဂျာဝင်ဆက်ဆက်ပေးတဲ့ညီငယ်ကြီးကဘယ်လောက်ထိတည်မြဲနိုင်မှာမလဲ
အပေါင်းဆုံးပြောခဲ့တယ်ပဲသူကဆက်ဆက်ပေးတာညီငယ်ကြီးလည်းမဟုတ်ဘူးညီငယ်အဆင့်ကိုလည်းမရောက်ဘူးသူတို့ကလောလောဆယ်အခိုက်အတန့်အဖြစ်အဆင့်ရော့သွားအောင်လုပ်ထားနိုင်ခြင်းသာဖြစ်တယ် တရုတ်ကလုံဝနင်းကြီးအောင်ဆွေးစားလိုက်မလားဆိုတာကတော့လုံဝစံတရားရှိပါတယ်ဆိုတော့ပြောခဲ့တဲ့အတိုင်းသူကမတင်မချနဲ့ခွာပြီးကစားခြင်းတဲ့သဘောရှိတယ်။ထိုင်းကတော့လုံဝဆွေးစားပေးခြင်းတဲ့သဘောရှိနေတယ်သူကတော့အများကြီးပြောနေတယ်။သူဟာထိုင်းကတကယ်လို့သာဒီကိစ္စမှာအောင်မြင်မြင်ဆွေးစားနိုင်ရင်အာဆီယံအတွင်းမှာလည်းပဲတနည်းအားဖြင့်ပြောရင်အင်ဒိုနီးရှားနဲ့ခေါင်းဆောင်မှုဒေသတွင်းပြိုင်ပွဲမှာထိုင်းကတော့လည်းအရှိန်တက်သွားနိုင်မယ်ဖြစ်ပါတယ်။ထိုင်းကပို့ပြီးတော့အသုံခွန်ဆိုင်ကြိုးစားလုပ်အောင်ရှိပါတယ်။ဒါပေမဲ့လည်းNUG ရောကီအန်ယူရိုပကပြပြသားသားပြောထားတာရှိတယ်။သူကတော့စစ်တပ်ဒီနိုင်ငံရေးဆုတ်ခွာမယ်ဆိုတာကိုမပြောမချင်းသူကစစ်စစ်ရေးကိုလုံးဝလက်မခံဘူးလို့ပြောထားတယ်ဆိုတော့တော်လေးတော့အခက်အခဲကြုံရမယ့်သဘောဖြစ်ပါတယ်။သူတို့ဘလောက်ပဲစစ်စစ်စစ်စစ်ဒါဆက်ပြီးတော့ခရခဲစီအခြေအနေပေါ့လေ။ကင်ရတွေခက်တဲ့အခြေအနေဖြစ်နေဦးမယ်ထင်ပါတယ်။
ဒီနေရာမှာတခုသိချင်တာတရုတ်နဲ့ထိုင်းကစစ်ကောင်စီကိုသဘောကျပါလားသူတို့ကကူညီရဆိုပေမဲ့ဟိုပြီးပြတ်အောင်ဘာလို့မကူညီရပါလဲ
အဲ့ဟောတရုတ်ကတော့သူတို့ကပြောပြီးပြီနော်သူတို့ကအဖြစ်ဖော်နေလို့ပြောကြစားမယ်ဒါပေမဲ့လောလောဆယ်ပြဿနာကစစ်ကောင်စီလုံးဝပြိုကွဲသွားရင် power vacuum ဖြစ်နေမှာအင်အားဟာကွဲဖြစ်မှာပမာပြီမှာအခုလက်ရှိ NUG ဥဆောင်တဲ့အင်အားစုတွေကလုံးဝတိုင်းပြည်ကိုညင်အောင်ထိန်းနိုင်မလားညင်အောင်ထိန်းမယ်ဆိုရဲမပြုံမကွဲဖြစ်အောင်အဲ့လောက်ကြီးချုပ်ကန်နိုင်မလားဆိုတာသူတို့အဓိကစံပြားရှိဟန်တူပါတယ်အဲ့လိုမဟုတ်ဘဲနဲ့မြန်မာနိုင်ငံ fail state လို့ပြောကြွေးပြီးဖြူဖြဲဖြစ်တဲ့ဆိုရင်တော့သူတို့နိုင်ငံလုံးဟာအများကြီးအကျိုးနစ်တာပါလိမ့်မယ်ဒါကြောင့်သူတို့ဒီဟာကိုအဓိကချင့်ချိန်ပြီးတော့စစ်ကောင်စီနေရာမှာတကယ်ပဲဒီအတိုက်ခံအင်အားစုရဲ့ NUG ပါဝင်တော်လှန်ရေးအင်အားစုရဲ့ပြန်ပြီးတော့တစုတစီရဲ့ညီညီညွတ်ညွတ်ထိန်းနိုင်မယ်လို့သူတို့ခိုင်မာလောက်တဲ့အထောက်အထားရှိပြီဆိုရင်တော့သူတို့ဟာဒါကိုတမျိုးတမျိုးသဘောထားလာပါလိမ့်မယ်။အခုလောလောဆယ်မှာတော့စစ်ကောင်စီနေရာမှာအစားထုတ်နိုင်တဲ့အဆင့်မရောက်သေးဘူးလို့သူတို့သုံးသပ်မှသိကြပါတယ်။စစ်ကောင်စီလုံးဝပြုလဲသွားခဲ့ရင်ဘယ်သူအစားထုတ်မလဲဆိုတာကိုသူတို့စောင့်ကြည့်တယ်။အဲ့ဒါကိုတွေ့ပြီးတော့သူတို့ဟာစစ်ကောင်စီကိုကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေဒီအတိုင်းပဲထိန်းထိန်းသိမ်းသိမ်းလုပ်နေလို့ထင်ပါတယ်။
တစ်ဖက်မှာလည်းလက်ရှိမှာဒီရခိုင်ဘက်မှာတိုက်ပွဲတွေကတော်တော်ကိုပြင်းထန်နေတာပါ။အဲ့တော့ဒီပြည်ပပေါ့နော်အထူးသဖြင့်တရုတ်အနေနဲ့အကြောင်းဝင်စစ်ဆန်နိုင်ပါသလားတရုတ်ရဲ့အကျိုးစီးပွားရခိုင်ပြည်မှာအများကြီးရှိပါတယ
်ဟုတ်ကဲ့အဲ့တရုတ်ရဲ့တကယ်တော့ရခိုင်ကိစ္စကတရုတ်အတွက်တော့ခေါင်းခဲစရာပြဿနာလို့ပြောမှာဖြစ်ပါတယ်စီးပွားရေးအကျိုးစီးပွားရေးအများကြီးရှိတယ်သူကဘယ်လိုသုံးသပ်လဲဆိုရင်တရုတ်ကသာလုံးဝဒီကိစ္စမှာဝင်ရောက်ပြီးတော့တစုံတရာမပြောဘဲနဲ့တည်းနဲ့လွှတ်ထားမယ်ဆိုရင်အေးဟာရခိုင်တပြည်နယ်လုံးကိုမကြခင်သိမ့်ပိုက်သွားလိမ့်မယ်လို့သုံးသပ်ကြသူရှိပါတယ်။အဲ့လိုသိမ့်ပိုက်သွားရင်တရုတ်အတွက်အကျိုးမရှိဘူးလားတရုတ်ကိုအထီးကထားပြောပါလေ။ပူတော်မအေးသူတို့စီးပွားရေးကြောက်ဖြူမှရှိရဲ့စီးပွားရေးဇုံတို့ဘာလို့ပူတော်မစိတ်ချရလိမ့်မယ်လို့တရုတ်ကခံစားမှဖြစ်ပါတယ်။သူကအဲ့လိုဖြစ်အောင်လက်ပိုက်ကြီးနေလိုက်ရင်လည်းစစ်ကောင်စီရဲ့အချုပ်ချာအနာကိုသူတို့ကဒါမရှိမမြင်ပြူရရောက်တဲ့အတွက်ကြောင့်ဒါဒီလိုပဲဒီလောက်ထိလဲလုံနိုင်ရမရှိပါဘူး။ဒါဖြင့်သူတို့ဝင်ရောက်စစ်စမ်းမလားဆိုရင်လည်းသူကချမ်းမြောက်မှလို့မင်းတို့ရက်လိုက်တော့ဆိုလို့တော့ရမှမဟုတ်ဘူးထင်တယ်။အေးကလောက်ဒီအရင်နေ့ပြုတ်ပြီးတော့တိုက်ထားတာဖြစ်တဲ့အတွက်ကြောင့်သူတို့လိုချင်တဲ့အတိုင်းအတာတစ်ခုပေါ့လေ။ဖီအားပေးစစ်ဆက်တယ်လက်လင်ချိုးစစ်ဆက်တယ်ဆိုတာနဲ့အပေးအယူလုပ်ပြီးတော့ညီနိုင်ရင်တော့တမျိုးတပြီဖြစ်လာနိုင်တယ်ထင်ပါတယ်။အဲ့လိုမဟုတ်ရင်တော့ဒါလုံးဝပြပြသားသားအေးကလည်းဆက်တိုက်နေနိုင်မယ်ဆိုတော့တရုတ်ကလည်းပဲဒါကိုစောင့်ကြည့်နေရမယ်။အခုအချိန်ကြီးကတော့သူတို့ပဇာကပြောတာပြောတယ်ငါတို့စစ်ဆက်ပြမယ်ပြောတာလက်တွေ့ဘာမှဖြစ်လာမရှိဘူးဆိုတော့အေးကတော့ဆက်တိုက်နေတယ်သို့တော့အေးဟာလည်းပဲတရုတ်ရဲ့အကျိုးစီးပွားကိုလုံးဝထိခိုက်နေနေအောင်မလုပ်ဘူးဒီနေရာမှာဆိုတော့တရုတ်ကအဲ့ဒါကိုလည်းပဲသူတို့စိတ်ချတယ်အေးဆက်တိုက်နေရင်လည်းပဲငါတို့အကျိုးစီးပွားတော့မနစ်နာဘူးသို့တော်လည်းပဲစစ်ကောင်စီနဲ့ပြည်လဲအောင်သူတို့နှိပ်ပြီးတော့ဘယ်လိုကင်တွယ်ရမလဲအေးကိုဘယ်လောက်ထိလိုက်လျှောရမလဲဆိုတာကိုသာစဉ်းစားနေတာရှိတယ်လို့သုံးသပ်သူတွေကလည်းပြောကြပါတယ်
အဲ့ဒီခုရခိုင်ဘက်ကကိစ္စရင်းနဲ့ပတ်သက်ပြီးတော့အိန္ဒိယအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်သူတို့ကဘယ်လိုသဘောရှိပါလဲ
ဘင်္ဂလားဒေ့ရှ်ကတော့လောလောဆယ်ပြောဖို့ကတော့ဒုက္ခသည်ကိစ္စသာဖြစ်ပြီးတော့သူ့နိုင်ငံဟောအတွက်လုပ်နေတော့ဒါကိုအဓိကထားနေကိစ္စအတွက်ဘင်္ဂလားဒေ့ရှ်ကိစ္စကတော့သိပြီးတော့အရေးမပါလှသေးဘူးပေါ့လေအိန္ဒိယကျတော့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေရှိတယ်ဂယ်ဒန်ဘက်ဆုံစီမံကိန်းကဖိအေးကြီးပါတယ်အေးအေးဘက်ကပြောထားတာကလည်းပဲဒီစီမံကိန်းကိုသူတို့ကအကာအကွယ်ပေးနေတာလုံးလုံးရေးအတွက်ပေးထားတာဖြစ်တယ်သူဒီလောင်တရုတ်ကိစ္စကိုလည်းသူတို့ကဘာမှမထီးပဲနဲ့မထီးခိုင်းအောင်ဆက်လက်ထားလို့ဂယ်ဒန်စီမံကိန်းကိုလည်းသူတို့ပဲလုံးလုံးရေးပေးထားဖြစ်တယ်လို့အေအေကပြောတယ်အိန္ဒိယကလည်းယုံတယ်အေအေကိုလည်းပဲဆိုတော့ India level e nen da lin pu bi yo dia wo sisa kaung sisa mla su bi yo tuk ba de India dia wo e e ye tbo dun je ma pa bin nen dia wo lut nai kldan si mang ngin wo sat le bi yo le pat nai mo khe khe mae su bi yo tung da du tia ka le pyo ba de tung da du su ra e ye khain ga nai ngai tma yi du phit de u phe san ga a du pyo tha ba de na thong chi ya wa
te yu twe le be di ra khain ma bo tu ru ye yin ni myo na mu ri shi de မတေးကျန်ဒါရေနာပိုက်လိုင်းစီမံကိန်းတွေပေါ့ဟောတစ်ခါတစ်ခါမှာကြောက်ဖြူရင်းနေစက်ကအစီစက်တွေပေါ့အဲ့ဒီမှာရင်းနှီးမြှုပ်နှံမှုတွေအများကြီးလှုပ်ထားတယ်အဲနောက်လဲကြောက်ဖြူကုမင်းယထာလန်းဆိုတော့လေသူဖောက်လို့အုံးမယ်ဆိုရဲအဲဒါစီမံချက်တွေလည်းရှိတယ်ဒါကြောင့်ဒီတေးဥတွေပေါ့နော်ဒါပင်္ဂလာပင်တယ်ဩအိန္ဒိယသမုဒ္ဒရာအထွက်ပေါက်ဖြစ်တဲ့ဒီစီမံကိန်းလုပ်ငန်းတွေကအတော်တော့ကိုအရေးကြီးတဲ့လုပ်ငန်းတွေဖြစ်တယ်။အဲ့ဒီပေါ်မှာသူတို့စီမံကိန်းတွေထိခိုက်မှာပြည့်စုံမှာဟိုတရုတ်တရော်လဲစိုးရိမ်မှာပါပဲ။အဲဒါပေမဲ့ဒီလုပ်ငန်းတွေကို ULA ဖက်ကလည်းဖြည့်စုံမှာမဟုတ်ဘူး။သူတို့ရဟိုင်းမှာရှိတဲ့ယင်းနှမြုံနှမှုတွေကိုဟိုကောက်ွယ်မယ်။အတိတ်တွေလည်းသူတို့ဖိတ်ခေါ်ထားတာလည်းရှိတယ်။အဲဒါကြောင့်ဒီလုပ်ငန်းတွေဟာ ULA ကတော့တမင်ရေရှက်ရှိရှိနဲ့အဲဖြည့်စုံပြည့်နိုင်စရာအကြောင်းမရှိဘူး။အကျွေးလေးတက်တွေရောက်လာရင်ပို့ပြီးတော့လုံရှုံတယ်လို့ကျွန်တော်တို့မြင်တယ်။အဲဒါကြောင့်ဒီပေါ်မှာဖိအားပေးပြီးတော့ဒီမြန်မာစစ်တပ်ဘက်ကပေါ့နော်။ဘလောက်ပဲတောင်းဆိုဆိုတရုတ်ကတော့ဝှစ်ချတန်းကြီးပဲလှုပ်လိမ့်မယ်လို့ကျွန်တော်ထင်တယ်။ ULA ဘက်ကလည်းသူတို့ရင်မချက်မပြည့်ရင်စီးရင်မချက်ပေါ့အထူးသဖြင့်အဲအဲရင်မချက်တွေမပြည့်ရင်တော့ဒီလိုစီးပွားရေးနိုင်ငံရေးเอกสารนี่มาตรุก็เล็ดช่อပြီးတော့ဆွေးနေမှာမဟုတ်ဘူးဟိုเล็ดช่อပြီးမှာမဟုတ်ဘူးကျွန်တော်ထင်တယ်အဲအဲ့ဒီအကြောင်းအချိန်ချိန်မှာတော့ဒါသူတို့ရဲ့ဆွေးနေမှုရလတ်တွေအဲကျွန်တော်လည်းကြားနေရပါတယ်ဆွေးနေရဖိအားပေးရဆိုတော့ဒါပေမဲ့အဲ့ဒီရလတ်ကတော့သူကျွေးလေးကလက်ခံမှသူတို့ရဲ့စီးရီမှရှေ့အောင်မြင်မှဒါလက်ခံအောင်လက်ခံနိုင်တယ်ဒီချိန်မှာတော့ဘယ်လိုမှရခိုင်မရှိတဲ့စီးပွားရေးလုပ်ငန်းတွေကိုအကြောင်းပြပြီးတော့တစ်ဖက်ကစစ်ကောင်စီနဲ့အပြစ်ခံရဆဲပါဆိုရက် PRP တောင်းဆိုမှုတွေဟာအရာမရောက်နိုင်ဘူးလို့ကျွန်တော်ကသုံးသပ်ပါတယ်ခင်ဗျ
ဥပဒေပြောတဲ့အတိုင်းပါပဲတကယ်လည်းပဲအိန္ဒိယကလည်းပဲစောင့်ကြည့်နေတဲ့အခြေအနေရှိပေါ့လေဆိုတော့တရုတ်ကလည်းပဲစောင့်ကြည့်နေရတဲ့အနေအထားဖြစ်တယ်အိန္ဒိယကလည်းပဲသူတို့အကျိုးစီးပွားနဲ့အတွက်စောင့်ကြည့်နေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့ AA ကတော့လူရင်းတကူနှစ်ဖက်လုံးကကင်ပြီးတော့ပြောလို့ရလိမ့်မယ်မဟုတ်ဘူးထင်ပါတယ်သူတို့ရဲ့စိတ်တိုင်းကြအေးကတော့အပေါ်စီးကနေပြီးတော့ဈေးစင်နိုင်တဲ့အနေအထားရှိရလို့ပြောရင်မှန်မလားပါဗျာအ
ဲ့တော့ဒီလိုအခုလိုအခြေအနေဒီမှာပေါ့ဒီမြန်မာပဋိပက္ခကရှေ့ဆက်ပြီးတော့အလားအလာကဘယ်လိုပြည်လဲဖို့ကဘယ်လိုရှိပါလဲ
အများအန်ပြောလို့ပါပဲအဓိကငင်းချမ်းရေးဆိုတာနိုင်ငံရေးဟိုအခြေခံပြီးတော့ဖြစ်လာပါနိုင်ငံရေးအဖြစ်ပြဿနာပြည်လဲအောင်လူတယ်အခု NUG တို့KN Euro အတေဝင်ပြောဆိုကျန်တဲ့အဖွဲ့တွေကလည်းပဲကျန်တဲ့အဖွဲ့တွေမကပါမြန်မာပြည်မှာမြေပေါ်မြောက်နိုင်ငံရေးအင်အားစုတွေအလုံးကစစ်တပ်ဟာနိုင်ငံရေးကလုံးဝထွက်သွားအဲ့လိုဆိုရင်တော့ပြည်လဲနိုင်စရာအကြောင်းဖြစ်လာပါလိမ့်မယ်အဲ့ဒါတကယ်တော့2021မှာစစ်ကောင်စီအာဏာသိမ်းပြီးခဲ့တဲ့ကအင်ဒိုနီးရှားကံလန်ဖူရယ်လို့ကျွန်တော်အထောက်ထားတွေးရပါတယ်အင်ဒိုနီးရှားဗိုလ်ချုပ်တွေကအာဏာသိမ်းရခေတ်လွန်မှာပေါ့လေစစ်တပ်ကနိုင်ငံရေးလုံးဝဖယ်ထုတ်အောင်ဘယ်လိုလုပ်ဆောင်ခဲ့လဲဆိုတာမင်းတို့နဲ့ဆွေးနွေးညှိနှိုင်းမယ်လို့သူကကန့်လန့်ခဲ့တယ်။ဒါပေမဲ့မြန်မာစစ်တပ်ကလက်မခံခဲ့ဘူးလို့ပြောပါတယ်ဆိုတော့အဲ့ဒီယူဆကိုမြန်မာစစ်တပ်ကလက်ခံဖို့လိုတယ်။အင်ဒိုနီးရှားတို့ဆိုဆက်ချင်းတိုးတက်သွားတာပဲသိပြီးတော့စစ်တပ်ဟာနိုင်ငံရေးလုံးဝထွက်ပေးလိုက်ရင်မြန်မာနိုင်ငံမှာနိုင်ငံရေးပြတ်သားဖြစ်စင်းဖို့တဲ့လမ်းပွင့်သွားမယ်။အဲ့လိုဆိုရင်တော့ဖြစ်နိုင်မယ်။အဲ့လိုမဟုတ်ရင်တော့တိုက်တဲ့လူတွေတိုက်မှာပဲစစ်ကောင်စီလုံးဝပြိုလဲအောင်တော့သူဆက်ပြီးကြိုးစားရမှာပဲ။အဓိကသူတို့စစ်တပ်ခါနိုင်ငံရဲ့ဖယ်ရှားဖို့လိုပါတယ်ဒါအရင်မြစ်ပါပဲ
ဟုတ်ကဲ့ပါဦးကျော်စမရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါပြီ
မြန်မာပြည်ပခအိန်းကြီးနေစစ်ဆက်ပေးနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စန္ဒာကိုမမတစင်အောင်ကဆွေးနွေးမေးမြန်းထားတဲ့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်အခုဆက်ပြီးတော့ generation C ကိုအလှည့်ပေးကြပါတယ်လက်နက်ကြီးတန်းစစ်လေရင်တန်းနေကြမှာကရင်နီဒေသကကလေးငယ်တွေဟာစကလုံးနဲ့ဖော်ပြလို့မရတဲ့စိတ်ဒဏ်ရာတွေကိုခံစားနေကြရပါတယ်ဒီလိုတိုက်ပွဲတွေကြောင့်ဖြစ်လာတဲ့ကလေးတွေရဲ့စိတ်ဒဏ်ရာတွေကိုဂီတနဲ့ကုစားပေးနိုင်ပါတယ်လို့ထဲပိုးဂီတသင်တန်းကျောင်းတည်ထောင်သူကရင်နီလူငယ်မော်ဖရီမြာကပြောပါတယ်မက်ခင်လေးက generation C ပြည်သက်အတွက်စကားပြောထားပါတယ်ရှင်
ဟေးဂျင်စီတို့တက်ချင်အောင်ပြင်ပြီနော်ဂျင်စီတို့ရေဂီတဆိုတာလူငယ်တွေရဲ့စိတ်ခွန်အားပေးစီတဲ့အရာလေဒီတစ်ပတ်တော့စစ်တန်ဘုံတန်ခံနေရတဲ့ကရဏီဒေတာလူငယ်လေးတွေရဲ့စိတ်ခွန်အားပေးစီမဲ့ဂီတသင်တန်းလေးအကြောင်းပြောပြသွားမယ
်
ကဲမင်္ဂလာပါဗောနော်ကျမနာမည်ကမဖြစ်ညာဖြစ်ပါတယ်ဆိုတော့ကျမဟိုနည်းနည်းလို့လည်းခေါ်လို့ရတယ်ဗောနော်ကျမကလက်ရှိဒီဖွင့်လှစ်ထားတဲ့ Table Music Learning Center မှာဒီအဖောင်ဒါအနေနဲ့ကောဒီ Fundraiser အနေနဲ့ကောဗောနော်တာဝန်ယူပေးထားပါတယ်ဟုတ်
ကရင်ဒီဒါမှာတိုက်ပွဲတွေစဖြစ်သေးရဆစ်ဆောင်တွေအကူအညီပေးနေတဲ့ဒီမျိုးသမီးငယ်လေးကလူငယ်တွေစိတ်ခွန်အားဖြစ်စေမဲ့ဂီတသင်တန်းကျောင်းလေးဖွင့်ဖို့ဘလို့စိတ်ကူးရခဲ့တာလဲ
ကျမကိုဒီကသွန်အားဖြစ်စေခဲ့တာကအဲ့လိုမျိုးသူတို့ရဲ့အပြုမူကြောင့်ပေါ့နော်ကျွန်တော်ဆိုတော့ချောင်းတစ်ခုကိုတွားတယ်ဆိုရင်လည်းကျမက music ချောင်းစင်ထားတာဆိုတော့ဂီတလေးတွေတွေ့ပြီးတော့တွားတက်တာများတယ်ပေါ့နော်အဲ့မှာကျမဆစ်ဆောင်စကန်တစ်ခုရောက်တော့အဲ့မှာချင်းဆိုစကားတွေပြောတဲ့အခါကျတော့ဆာဆစ်ဆောင်သားတွေကဝန်နေလာအဲ့လိုမျိုးပေါ့နော်ခံစားချက်တွေဖွင့်ဟတဲ့ချင်းမှချင်းဆိုနဲ့ငူချအဲ့လိုမျိုးခံစားချက်တွေဖွင့်ဟလာကြတဲ့အခါကျတော့ကျမဒါကိုအရန်သွေးမိသွားတယ်ပေါ့နော်ဒီလိုမျိုးလှုပ်ပေးဖို့လိုအပ်တယ်ဆိုတော့ idea မျိုးပို့ပြီးတော့သူတို့ရဲ့ရင်ဖွင့်တန်တယ်ကြောင့်ဒီသွန်အားနဲ့ကြောင့်ကျမဒီ music learning center ကိုစတဲ့ဖွင့်ဖို့နော် idea ရလာခဲ့တာပါအဲပြီးတော့ကျမကဒီလောလောဆယ်ကျမတို့ရဲ့ music table music ကြောင့်မှကျတော့အသက်က14နှစ်ကနေပြီးတော့20နှစ်အတွင်းပေါ့နော်တာတာဥယေ36ရရှိပါတယ်အဲပြီးတော့ကျမတို့ကဒီကျောင်းမှာအဓိကသင်ကြားပေးရပါတာရဲ့ကဂီတရဲ့violin ရဲ့ piano keyboard ရဲ့ recorder ရဲ့ music theory ပေါ့နော်အဲပြီးတော့တခြား subject ကကျမတို့ဒီအင်္ဂလိပ်စာရဲ့ crochet ရဲ့ထည့်ပေးထားပါတယ်ဟုတ်
အရင်ကအရင်လှခဲ့တဲ့ Granny Data မှာအခုဆိုလို့ရှိရင်စစ်လေရင်တန်းတွေဘုံတန်းတွေကြောင့်မလို့လူငယ်ရဲ့စိတ်ထဲမှာစိတ်ပိုင်းဆိုင်ရာဒဏ်ရာတွေဘလောက်ထိနှက်နေပြီလဲ
လေရင်တွေ့ရင်လက်ပြနှုတ်ဆက်တဲ့ကလေးတွေကအခုဆိုရင်လေရင်တွေ့ရင်ပြေးလေးရင်လာတယ်ဆိုတဲ့အတန်မျိုးတွေပေါ့နော်အဲပြီးဆိုလို့ရှိရင်လူစိမ်းတရားလာလို့ရှိရင်ကျမတို့ဆိုရင်လည်းဆိုအရင်ပြောတယ်ပေါ့နော်ကလေးတွေလည်းအဖက်ဒီဖက်ကလေးတွေလည်းအဲ့လိုပဲကလေးတွေလူကြီးလာတယ်ကားစည်းဝင်လာတယ်အရင်ပြောပေးမယ်သူတို့ကကားစည်းဝင်လာတယ်ဘယ်သူမှမသိဘူးထမကြီးကြနဲ့အဲ့လိုမျိုးပုံစံမျိုးတွေပေါ့နော်အဲသူတို့ကကလေးအချင်းချင်းတောင်မှအဲ့လို노ဆော့ပြီးတော့အဲ့လိုမျိုးသင်ပြောတယ်ပေါ့နော်ပြီးတော့ခါတိုင်းဆိုလို့ရှိရင်တောတောင်ရင်ကြမှာရှောက်သွားနေတဲ့ကလေးတွေပေါ့နော်အဲ့လိုဘာဖြစ်ပြမမရှိဘဲနဲ့ဟိုပင်တက်ခူဒီပင်တက်စားနဲ့အဲ့လိုမျိုးအသီးတွေခူအဲ့လိုပျော်ရှင်နေတဲ့ကလေးတွေကြတော့အခုကျတော့အရှောက်မသွားနဲ့မိုင်းနေရှိရဲ့ရှောက်မသွားနဲ့သစိမ်းတွေဖန်သွားလိုက်မယ်အဲ့လိုမျိုးပုံစံမျိုးတွေနဲ့သူတို့ကလေးတောင်မှကလေးအချင်းချင်းကိုပြင်ပြီးတော့အဲ့လိုမျိုးသတိပေးတဲ့အခြေအနေမျိုးမှာကျမတို့ကြုံတွေ့ရတယ်ပေါ့နော်အဲပြီးဆိုလို့ရှိရင်သူတို့ဒီပညာရေးရပြောမယ်ဆိုလို့ရှိရင်လည်းဘာလဲကြောင်းတက်ရမယ်လေတငယ်ချင်းနဲ့စသစုတင်ရမယ်လေအဲ့လိုမျိုးသူပြောလို့ရှိရင်လည်းသူတို့ရဲ့အထုတ်ပြန်မှုကဘယ်လိုမျိုးလဲဆိုတော့ကြောင်းတက်ရင်ဘုံကျဲရင်ဘယ်လိုလုပ်မလဲကြောင်းတက်ရင်လင်းရင်လာရင်ဘယ်လိုလုပ်မလဲမတက်ချင်ဘူးကြောက်တယ်ဆိုတဲ့အတန်မျိုးတွေပေါ့နော်ကျမအများဆုံးတော့အဲ့လိုမျိုးကလေးတွေစီကနေပြီးတော့အဲ့လိုမျိုးကြားပို့တယ်ပေါ့နော
်ဒီလိုစိတ်ဒဏ်ရာတွေပြည့်နေတဲ့လူငယ်တွေအတွက်ဂီတသင်တန်းကျောင်းလေးကဘလောက်ထိကုစားပေးနိုင်လဲဆိုတာကိုလည်းသူကပြောပြသွားတယ်
သူတို့မှာဒီပညာရက်တစ်ခုကိုသင်ယူလိုက်ရတဲ့အတွက်ကြောင့်မလို့ပေါ့နော်သူမဟာငါဒါလဲငါသင်ခွင့်ရှိတာပါပဲဆိုတဲ့အတွင်းမျိုးသူတို့မှာဝင်လာကြတယ်လို့ကျမမြင်တယ်ပေါ့နော်ပြီးငါဒီပညာရက်နဲ့ပတ်သက်ပြီးတော့ခြားလူတွေကိုပြန်ပြီးတော့ဒီလိုမျိုးပြန် share ပေးလို့ရကျမတို့စစ်ဆောင်စခန်းလေးပါလေခေါ်အားနော်ဆိုတော့ဒီလိုမျိုးပြန်လုပ်ပေးလို့ရတာပဲဆိုတဲ့အတွင်းမျိုးသူတို့ဝင်သွားကြတယ်ပေါ့နော်ကျမအဲ့လိုမြင်ရင်တယ်ပေါ့နော်ကျမရဲ့ကလေးတွေပေါ့နော်ပြီးနောက်တစ်ချက်အနေနဲ့ပါဒီ music နဲ့သူတို့ထိတွေ့လိုက်တဲ့ခါကျတော့သူတို့ပျော်ရှင်သွားတယ်လို့ကျမမြင်တယ်သချင်းတီးလိုက်ဆိုလိုက်တငင်ချင်းနဲ့ဝိုင်းဖွဲ့စကားပြောလိုက်တာသူက pressure တွေအများပြီး short ပြီးတာတွေ short သွားတယ်လို့တော့ကျွန်မမြင်တယ်ပေါ့နော်ဟုတ
်ဒါပေမဲ့လေဒီလိုရည်ရွယ်ချက်ကောင်းတဲ့ကျောင်းလေးရဆက်ရှင်တန်ဖို့အတွက်ကတော့အခက်အခဲရှိနေတယ်တဲ့
ကျမတို့ကလူငယ်တွေဖြစ်တဲ့အကြောင်းမလို့ကိုသူကိုထားရည်တည်ထားတဲ့အကြောင်းမလို့ဒီကလေးတွေရည်တည်နိုင်ဖို့အတွက်ဆိုရင်ပထမဆုံးတစ်ခုကကျမတို့ကစားဖို့နေဖို့အရင်ဆုံးအဓိကလိုတယ်ပေါ့နော်လိုအပ်တယ်ဒုတိယချက်အနေနဲ့ကကျမတို့ကလုံခြုံပြီးဘန်ကာတွေတည်ဆောက်ရမယ်ကဘာချင်းတွေကျူးရမယ်အဲ့လိုမျိုးတွေပေါ့နော်လုံခြုံတဲ့နေရာရာတနေရာမှလည်းမရှိဘူးဒါမှကျမတို့တက်နိုင်ဆုံးမှလုံခြုံအောင်နေရမှာပေါ့နော်အဲ့အဲ့ဒါမျိုးလိုအပ်တယ်နောက်တစ်ချက်တစ်ခုကကလေးတွေစားစကောင်းမှုမတင်နိုင်ဖို့ပေါ့နော်အဲဒီလိုအပ်တဲ့ပင်ထောက်ကူတွေဒါ volunteer တွေအများကြီးလိုအပ်တယ်ပေါ့
ကဲဂျင်စီတို့ရေဒီတစ်ပတ်ကတော့ကရင်နီဒေတာကလူငယ်တွေအတွက်စိတ်တန်ရာတွေကုသပေးနေတဲ့ဂီတသင်တန်းကျောင်းလေးကြောင်းကြားခဲ့ကြရတာเนาะနောက်တစ်ပတ်ဒီမှာလဲဂျင်စီတို့အတွက်ဂျင်စီရှိနေတာမို့လို့ဆက်ဆောင်ကြည့်ကြပါဦးတက်တာ
ဒါကတော့ကယင်နီဒေတာကကလေးတွေရဲ့စိတ်ထံရကိုဂီတနဲ့ကုစားပေးနေတဲ့ကယင်နီလူငယ်နဲ့မက်ခင်လေးစကားပြောထားတာပါရှင်။အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ယူရို2024ဥရောပဖလားဘောလုံးပွဲမှာအသင်းမှာပါမဲ့ကစားသမားအရေးအတွက်တိုးဖို့ဥရောပဘောလုံးဖွဲ့ချုပ်ကဆုံးဖြတ်လိုက်တဲ့ဆိုတော့ထူးခြားတဲ့သတင်းတွေစူးစီးပြီးကိုရန်နိုင်တင်ဆက်ပေးထားပါရစေ။
စပိန်နိုင်ငံမှာတော့ Real Madrid အသင်းကလာလီဂါအမဘေးချန်ပီယံဖြစ်သွားပါတယ်။အခုလို Real အသင်းချန်ပီယံဖြစ်သွားတဲ့အတွက် Real ပြည်သက်တွေလည်း Madrid မြို့မှာအောင်ပွဲခံနေကြပါတယ်။ပြီးခဲ့တဲ့စနေနေ့ကပွဲစဉ်မှာ Real အသင်းက Cadiz ကို 3-0 ရှိနဲ့နိုင်ပြီးတော့ဒုတိယနေရာက Barcelona က Girona ကို 4-2 နဲ့ရှုံးသွားတာကြောင့်အမဘေးပွဲတွေပြီးဖို့၄ဝက်ချန်နေသေးပေမဲ့လည်း73မှတ်အသာရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါ Real Madrid အတွက်တော့ La Liga အမဘေးချန်ပီယံစုကို36ချိန်မြောက်အနိုင်ရတာလည်းဖြစ်ပါတယ်။ရော်နီပြအန်ချလော့တီကတော့သူတို့လာလီဂါချန်ပီယံစ်ကိုထိုက်ထိုက်တန်တန်အနိုင်ရတာဖြစ်ပြီးတော့အခုလိုအနိုင်ရတဲ့အတွက်လည်းအယံဝမ်းသာတယ်ဆိုပြီးပြောပါတယ်။သူအသင်းလာလီဂါချန်ပီယံဖြစ်ရတဲ့အဓိကအချက်တွေနဲ့ပတ်သက်ပြီးအန်ချလော့တီပြောတာကတော
့ compromiso poco ego todos se ayudan son amigos tenemos un buen ambiente esto
အသင်းသားတွေကြားမှာတန်ဓေတန်ခိုင်မာပြီးတယောက်နဲ့တယောက်အတ္တတွေမာမာနာတွေမရှိပဲအားလုံးကတငယ်ချင်းတွေလိုတယောက်ကိုတယောက်အပြန်အလှန်ကူညီကြပြီးအသင်းစိတ်ဓာတ်ကအရန်ကောင်းပါတယ်ဒါတွေအားလုံးကဒီဘောလုံးရာသီမှာကျွန်တော်တို့ကိုချန်ပီယံဖြစ်စေတဲ့အချက်တွေပ
ါ Real Madrid အသင်းကောင်းဆောင် Nacho Fernandez ကတော့အခုတစ်ချိန်မှာသူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တယ်ဆိုပြီးတော့ပြောပါတယ
် Es una sensación que he tenido muchas ganas de vivirlo durante muchos días este año
ကျွန်တော်တို့အရန်ပြောပါတယ်အမှတ်ပေးပြိုင်ပွဲကိုအနိုင်ရဖို့အရန်ခက်ပြီးအခုလိုချန်ပီယံဖြစ်တာဟာအသင်းတစ်ခုလုံးရဲ့ကြိုးစားမှုနဲ့ဆွန့်လွတ်အနစ်နာခံမှုတွေကြောင့်ဖြစ်ပါတယ်အိမ်မက်တွေတကယ်ဖြစ်လာတာပါရီယယ်အသင်းနဲ့အမှတ်ပေးချန်ပီယံဆုကိုရတာကတကယ်ကိုထူးခြားပြီးအဲ့ဒါကိုမှအသင်းကောင်းဆောင်အဖြစ်နဲ့ချန်ပီယံဖြစ်တာကပိုပြီးတော့ကောင်းပါတယ
်ရန်နီပြအန်ချလော့တီအတွက်တော့ဒါကရီယယ်အသင်းနဲ့အတူ12ခုမြောက်ရရှိတဲ့ဆုဖလားဖြစ်ပြီးတော့အန်ချလော့တီဟာနီးပြဖြစ်တဲ့ချန်ပီယံစ်ဖလား4ချိန်လာလီဂါ2ချိန်ပရီးမီးယားလိဂ်စီးရီးယားဘွန်ဒက်စ်လီဂါနဲ့ပြည်သစ်အမဘေးချန်ပီယံဆုတွေကိုတစ်ကြိမ်စီအနိုင်ရခဲ့ပြီးတော့ဥရောပရဲ့ထိပ်တန်းအမဘေးပြိုင်ပွဲ၅ခုစလုံးကိုဘိုးဆွဲမှုတဲ့တဦးရီသောနီးပြလည်းဖြစ်ပါတယ်ဝီယဒင်းကစပိန်မှာအမဘေးချန်ပီယံဖြစ်သွားချိန်မှာပဲပေါ်တူဂီမှာတော့စပေါ်တင်လစ်ဘွန်းကပေါ်တူဂီအမဘေးချန်ပီယံဆုကိုအချိန်20မြောက်ရသွားခဲ့ပါတယ်စနေနေ့ကစပေါ်တင်လစ်ဘွန်းကပိုဒီမိုနက်စ်အသင်းကို 3-0 မရှိနဲ့နိုင်ပြီးတော့သူတို့ရဲ့မြို့ကန်ပြိုင်ပွဲဖြစ်တဲ့ဘန်ဖီကာအသင်းကဖမာလီဆာအသင်းကို2-0မရှိနဲ့ရှုံးသွားလို့ရာသီကုန်မှု2ပွဲချန်နေသေးပေမဲ့စပေါ့တင်လစ်ဘွန်အသင်းက10မှတ်အသာနဲ့မဘေးချန်ပီယံဆုကိုအကြိမ်20မြောက်ရရှိသွားခဲ့တာဖြစ်ပါတယ်နယ်သာလန်နိုင်ငံဘက်မှာတော့ PSV Eindhoven အသင်းကနယ်သာလန်မဘေးချန်ပီယံဆုကိုရရှိသွားခဲ့ပါတယ်ဒါဟာ PSV အတွက်တော့6နှစ်အတွင်းမှာပထမဆုံးအကြိမ်မဘေးချန်ပီယံဆုကိုပြန်ရတာပါပြည်သူအသင်းဟာတနင်္ဂနွေနေ့ကစပါတာရော်တာဒမ်နဲ့ပွဲမှာ 4-2 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်ခဲ့တာဖြစ်ပါတယ်။အခုလိုအနိုင်ရသွားတဲ့အတွက် PSV အသင်းဟာ Dutch MLS ချန်ပီယံဆုကို25ချိန်မြောက်ရသွားခဲ့ပြီးတော့ပရိသတ်တွေလည်းအကြီးကျယ်အောင်ပွဲခံနေကြပါတယ်ခင်ဗျာ။ယူရို2024ဥရောပဖလားဘောလုံးပွဲတွေမှာတော့ကစားသမားအရေးအတွက်ကိုတိုးဖို့ဥရောပဘောလုံးဖွဲ့ချုပ် UEFA ကသဘောတူလိုက်ပါပြီ။လာမယ့် Euro 2024မှာဝင်ပြိုင်မဲ့အသင်းတွေအနေနဲ့အစားသမားဥယေကို23ယောက်ကနေ3ယောက်ထပ်တိုးပြီးတော့26ယောက်အထိတိုးချက်သွားမယ်လို့ပြီးခဲ့တဲ့တောက်ကြနေ့က UEFA ကနေပြီးတော့သဘောတူလိုက်တာဖြစ်ပါတယ်။ဇော်ပိုင်းတော့ကတော့ UEFA ကဒီ Euro 2024ပြိုင်ပွဲမှာကစားသမားအရေးအတွက်ကို COVID-19 မတိုင်ခင်တုန်းကလိုမျိုးပဲ23ယောက်အထိပြန်ထားဖို့အတည်ပြုခဲ့တာပါ။ဒါမဲ့ပြီးခဲ့တဲ့ Euro 2020နဲ့2022ကမ္ဘာဖလားပွဲတွေမှာတော့အသင်းတွေအနေနဲ့ကစားသမား26ယောက်အထိခေါ်ခွင့်ရခဲ့တာကြောင့်အခုတစ်ချိန်ပြန်လျှော့မဲ့ပုံမှာအသင်းတွေဘက်ကသဘောမကျဖြစ်ခဲ့ပြီးတော့နောက်ဆုံးမှပြန်ပြီးတော့ပြောင်းလိုက်တာဖြစ်ပါတယ်။ယူရို2024ဥရောပဖလားဘောလုံးပွဲကိုတော့ဂျာမနီနိုင်ငံမှာဇွန်လ14ရက်နေ့ကနေဇူလိုင်လ14ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့မှာပဲ Euro 2024ဥရောပဖလားဘောလုံးပွဲကိုကြည့်ဖို့အတွက် Scotland ကပြိုင်ပွဲတူကားတော့ Germany ကိုလမ်းလျှောက်ပြီးတော့ခြေချင်းခီးစတင်လိုက်ပါပြီ။အသက်20အရွယ် Scotland ဘောလုံးပြိုင်ပွဲ Craig Ferguson ဟာ Scotland နဲ့ Germany တို့ရဲ့ Euro 2024အဖွင့်ပွဲစဉ်ကိုကြည့်ဖို့အတွက်ဆိုပြီးတော့မေလ4ရက်နေ့စနေနေ့က Glasgow မြို့ကနေ Germany နိုင်ငံ Munich မြို့ကိုကုန်းကြောင်ခီးစတင်ခြိတက်လိုက်ပါတယ်။ဒီခီးစဉ်ကမိုင်ပေါင်း1000ကျော်ရှိပြီးတော့ လန်ကီတခြားနိုင်ငံပေါင်း6နိုင်ငံကိုဖြတ်သွားမှာဖြစ်ပါတယ်အချိန်အားဖြင့်တော့စုစုပေါင်း38ရက်ကြာမြင့်မှာလည်းဖြစ်ပါတယ်အခုလိုဂျာမနီနိုင်ငံကိုလမ်းလျှောက်ပြီးတော့ယူရို2024ပွဲကိုကြည့်ဖို့သွားတာနဲ့ပတ်သက်ပြီး Craig Ferguson ပြောတာကတော့
Yeah, so I don't have a team. It is literally just a case of me living out of a bag for over a month.
ကျွန်တော်ကပန်ပူပြီးမဲ့အဖွဲ့တော်မရှိပါဘူး။ကျွန်တော်တယောက်တည်းအိတ်တလုံးနဲ့တလားကျော်လောက်ရှောက်မှာဖြစ်ပါတယ်။ဒါပေမဲ့ခင်ဗျားသိတဲ့အတိုင်းကျွန်တော်မိသားစုတွေ၊မိတ်ဆွေတင်ငယ်ချင်းတွေနဲ့ Scotland မှာရှိတဲ့သူတွေအားလုံးကကျွန်တော်ကိုဝိုင်းအားပေးကြတဲ့အတွက်အဲ့ဒါကခက်ခဲတဲ့အချိန်တွေမှာကျွန်တော်ကိုအားရှိစေမှာဖြစ်ပါတယ
်။ဒါပြန်သူဟာဒီလမ်းတစ်လျှောက်မှာဒီအမျိုးသားစိတ်ချမ်းသာရေးပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Brothers in Arms ဆိုတဲ့အဖွဲ့အတွက်ရန်ကုန်ငွေတွေကောက်ခံသွားမယ်လို့လည်းပြောပါတယ်ခင်ဗျာ။နိုင်ငံကအိုလံပစ်ကော်မတီအဖွဲ့ဝင်ဟောင်းတူဖြစ်တဲ့ကူဝိတ်နိုင်ငံကရှိတ်အာမက်အယ်ဆာဘာကိုနိုင်ငံကအိုလံပစ်ကော်မတီကနေ15နှစ်ပြိပယ်လိုက်ပါတယ်။သူကိုအိုလံပစ်ကော်မတီဝင်တွေလိုက်နာရမယ့်ကျင့်ဝတ်တွေချိုးဖောက်မှု IOC အဖွဲ့ဝင်တွေကြမ်းကြိတ်ထားတာကိုဖောက်ဖျက်တာတွေကြောင့်နိုင်ငံကအိုလံပစ်ကော်မတီဖွဲ့တွေကနေ15နှစ်ပြိပယ်မှု IOC အမှုဆောင်ဘုတ်ဖက်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။သူဟာပြီးခဲ့တဲ့2020တုန်းကလည်းအာရှအိုလံပစ်ရွေးကောက်ပွဲတွေမှာပါဝင်ပတ်သက်ခဲ့တာကြောင့်ဆိုပြီးတော့သုံးနှစ်ပြိပယ်ခံခဲ့ရဘူးပါတယ်ခင်ဗျာ။Winston Live Warren လို့နာမည်ပေးထားတဲ့ကမ္ဘာအပြေးပြိုင်ပွဲကိုတော့မေလ9ရက်နေ့ကကျင်းပခဲ့ပါတယ်။7ချိန်မြောက်ကျင်းပတဲ့ဒီပြိုင်ပွဲကိုတော့အခုနှစ်မှာပြေးတဲ့သူစုစုပေါင်း2000ကျော်ရှိခဲ့ပြီးတော့ပြိုင်ပွဲဝင်အရေအတွက်အများဆုံးပါဝင်တဲ့ကမ္ဘာအကြီးဆုံးအပြေးပြိုင်ပွဲဖြစ်တယ်လို့ Winston Live အဖွဲ့ရဲ့နိုင်ငံကအားကစားဒါရိုက်တာလည်းဖြစ်ဗြိတိန်နိုင်ငံကအိုလံပစ်ပြိုင်ပွဲဝင်ဟောင်းလည်းဖြစ်တဲ့ Colin Jackson ကပြောပါတယ်
You know, the 11th edition is so excited to us.
ကျွန်တော်ဒီတဲ့အတိုင်းဒီ7ချိန်မြောက်ပြေးပွဲကအရန်ဆဲလို့ရှာဖို့ကောင်းပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အနေနဲ့နောက်ထပ်ဆန်နှုံးတွေထပ်တိုးနိုင်ပြီးတော့တိုးတက်လာခဲ့ပါတယ်။ဒီဟာအတွက်ကိုလူ2သိန်းခွဲလောက်ပါဝင်ဆင်နွှဲခဲ့ပြီးတော့ကျွန်တော်တို့အတွက်ကတော့ဒါဟာအလွန်ကြီးမားပြီးတစ်ကမ္ဘာလုံးကိုဟိန်းသွားစေပါတယ်။ဒါကကမ္ဘာပေါ်မှာလူအများဆုံးပါဝင်တဲ့အပြေးပြိုင်ပွဲဖြစ်ပါတယ
်။ဒီပြိုင်ပွဲကိုတော့ကမ္ဘာနိုင်ငံ169နိုင်ငံကနေရာ345ခုကမှတစ်ချိန်နဲ့ကျင်းပခဲ့တာဖြစ်ပြီးတော့အပြေးနိုင်တဲ့သူတွေအတွက်ရည်ရွယ်ပြီးလုပ်ခဲ့တာဖြစ်ပါတယ်ဒီလိုဝင်ပြေးတဲ့အထက်မှာနာမည်ကြီးအားကစားသမားတချို့လည်းပါဝင်ခဲ့ပါတယ
် I'm running for those who can't It's exciting to see that 250,000 people
ကျွန်တော်ကမပြေးနိုင်တဲ့သူတွေကိုစားပြေးနေတာဖြစ်ပါတယ်လူပေါင်း2သိန်းခွဲလောက်ဒီမှာဝင်ပါပြီးတော့ပြေးနေတာတွေ့ရတော့အရန်စိတ်လှုပ်ရှားဖို့ကောင်းပါတယ
်ဒီနေ့ပြိုင်ပွဲမှာတော့အမျိုးသားဘက်မှာဂျပန်နိုင်ငံကတိုမိုယာဝါတာနာဘေက 80.39 ကီလိုမီတာပြေးပြီးတော့အနိုင်ရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ပိုလန်နိုင်ငံကဒိုမနီကာစချောင်းမိုက်က 55.35 ကီလိုမီတာနဲ့အနိုင်ရသွားခဲ့ပါတယ်။ဒီပြေးပွဲကနေရန်ပုံငွေဖြစ်တဲ့ယူရိုငွေ 8.1 တန်းကျော်ရခဲ့ပြီးတော့ဒီရလာတဲ့ရန်ပုံငွေတွေကိုတော့ကြောအယုပင်မအာယုကျော်ဒဏ်ရာရတာတွေကိုသူတေသနာလုပ်ဖို့နဲ့ကုသဖို့အတွက်အသုံးပြုသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တဲ့အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းကြီးညို့ကိုကိုစုံဝင်းလိုင်ကတလှည့်ပြောပြပေးပါမယ
်။ဂါဇာကမ်းမြောင်တောင်ပိုင်းမှာရှိတဲ့ရာဖာမြို့ကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်တဲ့အပေါ်နိုင်ငံတကာရဲ့ဖိအားပေးမှုအသစ်တွေဒီကနေ့ထပ်မံထွက်ပေါ်လာနေချိန်မှာပဲကာတာနိုင်ငံနဲ့အာဖရိကသမဂ္ဂတို့ကပုံမဆိုးဝါးလာနေတဲ့စာနာမှုဆိုင်ရာအခက်အခဲကိစ္စတွေအပေါ်စိုးရင်ကြောင်ထုတ်ဖော်ပြောဆိုကြပါတယ်။ကာတာနိုင်ငံဟာအစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းအပြစ်ခတ်ရစရေးသဘောတူညီချက်ရနိုင်ဖို့အဓိကဥဆောင်ဆွေးနွေးပေးနေတဲ့နိုင်ငံဖြစ်ပြီးရာဖာကအရသားတွေကိုအာရမပြောင်းရွှေ့ခိုင်းတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဒီကနေ့သတိပေးပြောကြားလိုက်ပါတယ်ခင်ဗျာ။အစ္စရေးကိုတင်ပို့မဲ့ Boeing ကုမ္ပဏီထုတ်စစ်လက်နက်တွေအမေရိကန်ကစိုက်ငံ့ထားတယ်လို့နှိစက်သူတွေကပြောပါတယ်။အမေရိကန်ရဲ့အနီးကမဟာမိတ်အစ္စရေးကိုနိုင်ငံရေးအရာသတင်းစကားပါတာဖြစ်ကြောင်းလဲနှိစက်သူ၄ဦးတည်းက2ဦးကိုကိုးကားပြီး Reuters သတင်းကဖော်ပြခဲ့တာပါ။အမေရိကန်မှာရှိနေတဲ့တက္ကသိုလ်ကြီးတွေအပါအဝင်နေရာတချို့မှာဂါဇာကမ်းမြောင်တောင်ပိုင်းမှာရှိနေတဲ့ Rafah ဒေသမှာလုပ်မဲ့စစ်ပွဲတွေရပ်တန့်ရေးဆန္ဒပြလှုပ်ရှားမှုတွေဖြစ်ပေါ်နေချိန်မှာပဲအဲ့ဒီလိုလက်နက်တင်ပို့မှုရပ်ဆိုင်တဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံအနောက်ပိုင်းလဗစ်ဒေသကိုရုရှားကဒုံးကျည်55ခုဒရုန်းယာဉ်20စင်းတို့နဲ့ပစ်ခတ်ခဲ့တဲ့အတွက်လျှက်စစ်တပ်အားဖြန့်ချေဌာနပျက်စီးသွားတယ်လို့ယူကရိန်းအရာရှိတွေကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ
။ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းကြီးညို့ကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Jonathan Cumming ဖြစ်ပါတယ်။ကျွန်မကစုမမ ဒီညစီစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်